Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ဒါရှင်များရှင်လန်းချမ်းမြေကြပါစေ VOA American တမ်းမြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်စက်တင်ဘာလ24ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းတူပြီးတော့24:51တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်စမိုးရီပါခင်ဗျာခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိမ်းနဲ့အတူကြီးညာပေးမှာပါအမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်စင်းတင်သွင်းခံသူကာဗနော့ဟာသူ့ကိုလိမ္မာဆိုင်အကြမ်းဖက်မှုလုပ်တယ်လို့ဆွဆွဲခဲ့သူကလာမယ့်ဇန်နဝါရီမှာတရားရေးကော်မတီရှင်းမှာထွက်ဆိုတော့မှာပါကမ္ဘာမှာအကြီးဆုံးလို့ဆိုတဲ့အိန္ဒိယနိုင်ငံရဲ့ကျန်းမာရေးအစီအစဉ်ကိုတင်းငွေနေမှာစတင်လိုက်ပါပြီမလေးရှားမှာတရားဝင်အလုပ်လုပ်နေတဲ့မြန်မာ40လောက်ဖမ်းခံရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစမောင်
ကောင်းပါပြီခင်ဗျာအဲ့ဒီတော့ဒီမနက်ခင်းအစီအစဉ်မှာနားဆင်ကြရမယ်အထက်မှာဆိုရင်တော့
ဒီစမတ်ဖုန်းမှာပဲ digital tv channel ကို internet မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ
်ဆိုလိုတာစမတ်ဖုန်းတွေကတစ်ဆင့်လူမှုမီဒီယာပေါ်မှာပေါ်ပြနေတဲ့သတင်းတွေအကြောင်းဤပညာရှင်တွေလေ့လာသူတွေနဲ့မြင်မြန်ဆွေးနွေးထားတဲ့မြန်မာရေးရာဆွေးနွေးပွဲအစီအစဉ်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါအပြင်ကမ္ဘာမှာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတရွေးကောက်ပွဲအကြောင်းသတင်းလွှာမြန်မာပြည်ကပေးစာကဏ္ဍနဲ့ဦးစီးသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကမ္ဘာတလွန်ထူးခြားဆန်းပြသတင်းများစတဲ့အပတ်စဉ်အစီအစဉ်တွေတင်ဆက်ပေးဖို့ရှိပါတယ်အခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်စင်းတွင်သင်ခံရသူ Brett Kavanaugh က1982ခုနှစ်တုန်းကလိမ္မာဆိုင်အကြမ်းဖက်ခဲ့တယ်လို့ဆွဆဲပြောဆိုနေတဲ့ Christine Blasey Ford ကအထက်လွှတ်တော်တရားရေးကော်မတီရှေ့မှာကြက်သပရင်းနေမနှပိုင်းကြရင်အများပြည်သူရှေ့မှာထွက်ဆိုမှာဖြစ်ကြောင်းသူ့ရဲ့ရှေ့နေတွေကပြောပါတယ်။ဒါပေမဲ့အခုလိုထွက်ဆိုဖို့အတွက်ဘယ်လိုအခြေအနေတွေသတ်မှတ်ပေးရမလဲဆိုတဲ့အသေးစိတ်ကိုတော့ညှိနှိုင်းနေစေပါ။ Ford ရဲ့ရှေ့နေတွေဖြစ်တဲ့ Debra Katz, Lisa Banks နဲ့ Michael Broomwich တို့ကတော့ Ford ကအရင်ထွက်ဆိုပြီးမှ Kavanaugh ထွက်ဆိုဖို့သဘောတူခဲ့တယ်လို့သတင်းတွေမှာဖော်ပြပါတယ်။တခြားဘယ်သက်သက်ကိုမှမခေါ်ဖို့အတွက်တရားရေးကော်မတီရဲ့ဆုံးဖြတ်ချက်ကိုဒီရှေ့နေ၃ယောက်ကတိတ်သဘောမကျပေမဲ့သဘောတူခဲ့တယ်လို့လည်းဆိုပါတယ်။ဒေမုဆန်အကြမ်းဖက်ခံစဉ်အခန်းထဲမှာအတူရှိနေတယ်လို့ Ford ကပြောတဲ့ Kavanaugh ရဲ့တငယ်ချင်း Mike Judge ကိုတတ်သိဖြစ်နေခေါ်ကြင်ကြတာဖြစ်ပါတယ်။ဒါအပြင် Ford ကိုဘယ်သူကမေးခွန်းတွေမေးမယ်ဆိုတာကိုလည်းညှိနှိုင်းနေဆဲဖြစ်ပါတယ်။အထက်လွှတ်တော်တရားရေးကော်မတီမှာ Republican Party ဝင်၁၁ဦးနဲ့ Democrat Party ဝင်က၁၀ဦးပါ။ Republican အထက်လွှတ်တော်မှာ Lindsey Graham က Ford အတွက်ကြားနာမှုကတရားမျှတမှုရှိမှဖြစ်ကြောင်း Fox ရုပ်သံကိုပြောတယ်လို့ Democratic Party ကအထက်လွှတ်တော်မှာ Patty Murray ကတော့Kavanaugh ပေါ်ဆွဆွဲထားမှုတွေပြည့်ပြည့်စုံစုံမဆုံးစမ်းမဲ့အထက်လွှတ်တော် Republican တွေကသူ့ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်အတီးပြုတ်မယ်ဆိုရင်ကြီးမားတဲ့တုံ့ပြန်မှုတွေနဲ့ရင်ဆိုင်ရမယ်လို့ NBC ရုပ်သံမင်းမြန်ကမှသတိပေးခဲ့ပါတယ်
။ကမ္ဘာကောင်းဆောင်အများပြားတယောက်မင်းခွန်ပြောမယ်83ချီမြောက်ကုလသမဂ္ဂထွေထွေညီလာခံအစီအစဉ်အင်္ဂါနေ့စတင်မှာဖြစ်ပါတယ်။ဒီနေ့ညီလာခံကိုတက်မယ်လို့စီရင်ပေးထားတဲ့ကမ္ဘာကောင်းဆောင်133ယောက်ရှိတာမို့ပြီးခဲ့တဲ့နှစ်ကတက်ရောက်တဲ့အစီအတွက်114ယောက်ထက်တိတိတတ်တာပိုများပါတယ်။အစီအစဉ်ခေါင်းဆောင်တွေတက်ရောက်မဲ့သတင်းပတ်တွင်စီဝေးလို့ဖို့ပန်ကြားချက်ပေါင်း342ခုကိုလက်ခံရရှိထားတယ်လို့ကုလသမဂ္ဂပြောခွင့်ရ Stephen Dujarric ကပြောပါတယ်။အစီအဝေးလို့မဲ့အကြောင်းအရာတွေထဲမှာ Syria, Libya, Yemen, Mali နဲ့ဗဟိုအာဖရိကသမ္မတနိုင်ငံတွေကပဋိပက္ခတွေအပြင်မြန်မာနိုင်ငံက Rohingya Muslim တွေနဲ့ပတ်သက်တာပါလက်စတိုင်းတွေကိုအကူအညီပေးရေးမိန်ကလေးတွေပညာသင်ယူခွင့်ကိစ္စခေတ်သစ်ဂျွန်ပြူမှုတဘာဝပတ်ဝန်းကျင်ရေးရာစင်းရဲနွမ်းပါမှုတိုက်ဖျက်ရေးစတာတွေအပြင်လူ့အခွင့်အရေးကြေညာစရတ်290ပြည့်နှစ်ပတ်လည်ဆိုင်ရာလည်းပါဝင်ပါတယ်။ဒီနေ့ကုလသမဂ္ဂဒုတိယညီလာခံကျင်းပချိန်ဟာကမ္ဘာနိုင်ငံတွေအကြဆက်ဆက်လှုပ်ဆောင်တဲ့ multilateralism ယူဆနောက်ရောက်ပြီးတနိုင်ငံချင်းစီအလိုက်တီးခြားလှုပ်ဆောင်ကြတဲ့ unilateralism ယူဆရှေ့တန်းရောက်လာချိန်နဲ့တိုက်ဆိုင်နေတာကြောင့်ဒီကိစ္စဟာလည်းဆွေးနွေးပွဲတွေမှာမဖြစ်မနေပါဝင်မဲ့အကြောင်းအရာတစ်ခုဖြစ်ပေါ်ရှိပါတယ်။ကုလသမဂ္ဂကတရားဝင်ထုတ်ပြန်ထားတဲ့လက်ရှိအစီအစဉ်အရဆိုရင်မြန်မာအစိုးရအဖွဲ့တာဝန်ရှိသူတဦးအထွေထွေညီလာခံမှာမိန့်ခွန်းပြောမယ့်ရက်ဟာစက်တင်ဘာလ28ရက်တောက်ကြနေညနေပိုင်းဖြစ်ပြီးမေကွန်းပြောမယ်တောင်းဝန်ရှိသူဟာဘယ်သူဆိုတာကိုတော့အတိအကျမသိရသေးပါဘူ
းတရုတ်ရဲ့တင်ပို့ကုန်ရေးပေါ်မှာ American ဘက်ကနောက်ထပ်ခွန်တိုးမြင်ကောက်ခံမဲ့ရမတိုင်ခင်တည့်ရလို့မှာ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ကတရုတ်နဲ့ဘဲကုန်သွေးစစ်ပွဲကိုပဲနှွှဲနှွှဲ American ဘက်ကအနိုင်ရမှာဖြစ်ကြောင်းပြောကြလိုက်ပါတယ်အခုလို American ဘက်ကလှုပ်ဆောင်တာဟာတရုတ်ကိုနောက်မှာတခြားသူရဲ့ညာနာပစ္စည်းမူပိုင်ခွင့်တွေခိုးမယုံအရေးယူတာဖြစ်ပြီးတကယ်လို့တရုတ်ကကမ္ဘာအင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်ချင်တယ်ဆိုရင်ဒါမျိုးမလုပ်သင့်ဘူးဆိုတဲ့အသည့်ကို ati bebo pichang, wunji pompio ga, tening ni fox terentanago piobare. Akulo deo gombi siri poma conto gaugdaha, deo ne American doe, gondue, po gong round, doxamu de pichang ne, tram a sua poga, kugan biosu ni la pipare. American ne gondue, ma cyber koi muri, song tapu, bawen American doe, nyana pisi, muba and quinigo, deo ga, bobi a gawe, bebo American becca, down subare, dabin, deo zego go American community, pomo, lenam, me, quimpione, gondue, saya, bongi, piamu, shortabu, deo. Trump is so up down so get up. Bigger at the rampart, Timber, but not American dollar, billion, neabo, she did. Deal come the cereal bought a conco come, American, a main to cabby, da, settlement, a sally, tenilama, satin, tail mama. Deal back at American combusy, not a billion chow sebu, a con, tack out be don't young cabaret.
Kababama, Jimazo, Jamae, Sonshamu, Amagan, Sisingo, India, when you joke, Nerendra Moody got, tening money, my satin like body. Now, Ne Jimbaman, to do you go bury Matangi, D. Sisingo, satin like WB. အစင်းရဲစုံနိုင်ငံသားတန်ပေါင်း900ခုအခမဲ့ကျမကြီးဆောင်ဆောင်မှုပေးမယ်လို့အမကန်ထားပါတယ်ဒီစီဇန်ဟာအမေရိကန်ကနေဒါနဲ့မက္ဆီကိုသုံးနိုင်ငံပေါင်းလူဦးရေထက်ပိုများတဲ့လူဦးရေအတွက်ကိုအကျိုးပြည့်စေမဲ့အတွက်ကမ္ဘာမှာအကြီးမားဆုံးကျမကြီးဆောင်ဆောင်မှုအစီအစဉ်ဖြစ်မယ်လို့ဝန်ကြီးချုပ်မိုရီကပြောပါတယ်မိုရီခဲလို့နာမည်တော့ခေါ်ဆိုကြတဲ့ဒီစီဇန်ဟာအိန္ဒိယလူဦးရေတစ်သက်သမှ ဒီနေ့အစောပိုင်းကထုတ်ပြန်တဲ့အစိုးရအသုံးစီထဲမှာထည့်သွင်းဖော်ပြထားပါတယ်။အိန္ဒိယနိုင်ငံဟာလူလူ့ကျန်းမာရေးအတွက်တမျိုးသားလုံးထုတ်လုပ်မှုတန်ဖိုး
ဗီအိုအေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မလေးရှားနိုင်ငံမှာတောက်ကြတဲ့ဆင်းရဲနှစ်ရပ်ပြုတ်လုပ်တဲ့အထူးစစ်ဆင်ရေးတွေမှာနိုင်ငံသားက9000ကျော်ကိုဖမ်းဆီးခဲ့ပြီးအထက်မှာမြန်မာအနည်းဆုံး40လောက်ပါနေပါတယ်။မလေးရှားမြို့တော်ကွာလာလမ်ပူးနဲ့တိတ်မွေးတဲ့မလေးတောင်ပိုင်းစိုက်ဘာဂျာယာနဲ့ဆီလန်ကောပြည်နယ်တွေမှာမလေးရှားလူမှုကြီးကြပ်ရေးတာဝန်ရှိသူတ ံနေတဲ့မြန်မာ30လောက်ဖမ်းခံရတယ်လို့မလေးရှားနိုင်ငံထိန်းသိမ်းစခန်းတွေကမြန်မာတွေကိုမြန်မာနိုင်ငံကိုစားပြုအကူအညီပေးနေသူတူက VOE ကိုပြောပါတယ်။ရှီလင်ကောပြည်နယ်ထဲမှာလူ200လောက်ဖမ်းခံရတယ်မှာမြန်မာ10ယောက်လောက်ပါနေတာပါ။အဖမ်းခံတဲ့အလုပ်သမားတွေဟာကုမ္ပဏီတွေကယာယီထုတ်ပေးတဲ့လက်မှတ်တွေသာရှိပြီးအထောက်အထားမပြည့်စုံတယ်လို့ဗီဇာသက်တမ်းကုန်ဆုံးနေသူတွေလည်းတွေ့ရတယ်လို့မလေးရှားလာဝကထုတ်ပြန်တဲ့သတင်းမှာဖော်ပြပါတယ်။ဖမ်းမိသူတွေဟာတရင်နှစ်ပတ်အချုပ်ခံရပြီးတရားရုံးတင်ဆစ်ဆစ်တဲ့အခါပြစ်ရှိကြောင်းတွေ့ရင်ထောင်နှံပြစ်ဒဏ်ကျရမှာပါ။မြန်မာအလုံသမားလူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုံသမားညွှန်ကြားမှုဦးစီးဌာနဆင်းရဲရမလေးရှားမှာတင်ဝင်အလုံလုံနေသူ2သိန်းကျော်ရှိပါတယ်
။အီရန်နိုင်ငံအနောက်တော်မင်္ဂဆီရေးပြပွဲတစ်ခုအတွင်းတိုက်ခိုက်တဲ့လူရဲအတွက်အမေရိကန်ပြည်ထောင်စုနဲ့သူ့ရဲ့မဟာမိတ်ပင်လယ်ကွေးအာရဗ်နိုင်ငံတွေကိုအီရန်သမ္မတကပြစ်တင်ပြောဆိုပါတယ်။အဲ့ဒီတိုက်ခိုက်မှုမှာလူ25ယောက်ထဲမှနေသေးဆိုပြီး80နီးပါးဒဏ်ရာရပါတယ်။အီရန်သမ္မတဟက်ဆန်ရူဟာနီကဒီဒေသတွင်းမှာကျွန်တော်တို့တွေ့နေရတဲ့ကြေးစားလူသက်နိုင်ငံငယ်အားလုံးကိုအမေရိကန်ကကြောတောနောက်ခံပေးထားတာဖြစ်တယ်လို့ဘယ်နိုင်ငံတွေဆိုတာအတိအကျမပါဘဲတနင်္ဂနွေနေ့ကပြောပါတယ်။သူတို့ကိုမြှောက်ပေးပြီးဒီရာဇဝတ်မှုတွေကိုကျူးလွန်ဖို့အတွက်လိုအပ်တာမှန်သမျှကိုထောက်ပံ့နေတာအမေရိကန်တွေဖြစ်တယ်လို့လည်းပြောပါတယ်။ကုလသမဂ္ဂဒုတိယညီလာခံတပ်ဖွဲ့နယူးယောက်မြို့ကိုမထွက်ခင်သမ္မတရူဟာနီကအဲ့လိုပြောတာဖြစ်ပြီးအမေရိကန်ဟာဂျန်နဲ့တကမ္ဘာလုံးကိုဗိုလ်ကျအနိုင်ကျင့်သူလို့ပြုမှုလှုပ်ဆောင်နေတယ်လို့လည်းဆိုပါတယ်။တိုက်ခိုက်မှုပေါ်အီရန်နိုင်ငံနေနဲ့ဥပဒေအရနဲ့မိမိတို့နိုင်ငံရဲ့အကျိုးစီးပွားမူပေါင်းတွေကနေမကြခင်မှာတုံ့ပြန်လှုပ်ဆောင်သွားမယ်လို့လည်းပြောပါတယ်။အမေရိကန်ဟာသူ့ရဲ့ရန်လိုမှုအတွေ့လောင်းတာရရမယ်လို့လည်းဆိုပါတယ
်။အမေရိကန်ဘက်ကအတူရန်တာလီဘန်ကိုယ်စားလှယ်တွေနဲ့မတွေ့ဆုံဖို့နဲ့တချို့အတူရန်ကိုယ်စားလှယ်တွေဟာတာလီဘန်နဲ့အမေရိကန်ကြားဖြစ်လာနိုင်တဲ့စစ်မှန်တဲ့တွေ့ဆုံဆွေးနွေးပွဲအတွက်အကြီးကျယ်ထိခိုက်စေနိုင်တယ်လို့အာဖဂန်နစ္စတန်ကတာလီဘန်သဘုံအဖွဲ့ကနေသတိပေးလိုက်ပါတယ်။အာဖဂန်နစ္စတန်မှာအခြေစိုက်တဲ့အမေရိကန်အခြေစုံစစ်တပ်အခြေစိုက်စခန်းရှိရာဘဂရမ်နဲ့ဒူဘိုင်းမှာအခြေရန် တာလီဘန်အရာရှိတွေနဲ့အမေရိကန်တို့တွေ့ဆုံနေဆိုတဲ့သတင်းတွေထွက်လာပြီးတာလီဘန်အဖွဲ့ကတနင်္ဂနွေနေ့မှာအခုလိုကြေညာချက်ထုတ်ပြန်ပြောဆိုတာပါ။တာလီဘန်ပြောခွင့်ရကအခုလိုသတင်းတွေကိုလက်မခံပါဘူး။ဒါဟာသတင်းမှတ်သက်ဖြစ်ပြီးသူတို့တာလီဘန်အဖွဲ့ဝင်ဓမ္မမဟုတ်ကိုယ်စားလှယ်အဖွဲ့တဖွဲ့မှဘက်ဂရောင်းမတော်တယ်လို့ဆွေးနွေးဖို့အတွက်ဒူဘိုင်းကိုလည်းမတော်ခဲ့ဘူးလို့ပြောပါတယ်။ဒါပြင်သူတို့အဖွဲ့ကကာတာမှာနိုင်ငံရေးအတွက်ရုံးကမဖွင့်တဲ့အပြင်အမေရိကန်ပြည်ထောင်စုဖြစ်စေတခြားနိုင်ငံတွေကဖြစ်စေသူတို့နဲ့လွတ်လပ်စွာဆက်သွယ်ပြောဆိုနိုင်တယ်လို့လာရောက်လဲပတ်နိုင်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်
။ငမွတ်ခေါင်းပေါင်းမှုကိုကြိုတင်ကောက်ွယ်ရေးတွေကုလသမဂ္ဂကမ္ဘာပန်းနိုင်ငံတကာကြက်ချင်ရေးအဖွဲ့ ICRC နဲ့နီးပညာဆိုင်ရာကုမ္ပဏီကြီးတွေပူးပေါင်းလှုပ်ဆောင်မဲ့ကမ္ဘာလုံးဆိုင်ရာအစီအစဉ်တစ်ခုကိုစတင်လိုက်ပါပြီ။ဒီအစီအစဉ်စတင်ကြောင်းကြေညာတဲ့အခမ်းအနားမှာကမ္ဘာပန်ဥက္ကဋ္ဌဂျင်မြန်းခင်းက20ရာစုမှာကလေးငယ်အများပြားအပါအဝင်လူသန်းပေါင်းများစွာဟာစိုးရွားတဲ့အာဟာရချို့တက်မှုနဲ့ငတ်မုတ်ခေါင်းပေါင်းမှုဒဏ်ကိုခံစားနေကြရဆဲရှိနေတယ်ဆိုတာကမ္ဘာလုံးဆိုင်ရာကြေကွဲပွဲဖြစ်ရပါလို့ပြောပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူ Microsoft, Google နဲ့ Amazon online ဝန်ဆောင်မှုကုမ္ပဏီကြီးတွေပူးပေါင်းပြီး Famine Action Mechanism FAM ဆိုတဲ့ငတ်မုတ်ခေါင်းပေါင်းမှုကိုဖြည့်ရှင်းရေးစနစ်တစ်ခုကိုထူထောင်ကြတာပါ။ဒီစနစ်ကနေလုံးဝငတ်မုတ်ခေါင်းမတဲ့အခြေအနေကိုရောက်သွားနိုင်ခြင်းအများဆုံးရှိတဲ့စာနာရေးကဆိုင်ရာအကြက်တဲတွေကိုစမ်းစစ်ဖော်ထုတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ် VOA ကဆက်လက်ပြီးတော့အတန်းတွင်နေပါတယ်အခုရင်ဆုံးတော့ဒေတာရင်းသတင်းလာတဲ့ပုဂ္ဂိုလ်နားဆင်ရပါမယ်အင်ဒိုနီးရှားနိုင်ငံမှာလာမယ့်ဧပြီလကျရင်ကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စည်းဝေးကာလတနင်္ဂနွေနေ့မှာတရားဝင်စတင်ပါပြီ။ဂျိုကိုဝီလို့ခေါ်တဲ့လက်ရှိသမ္မတဂျိုကိုဝီဒိုဒိုနဲ့စစ်တပ်ဗိုလ်ချုပ်ကြီးဟောင်းတူတို့ကြားအဓိကရှင်ပြန်ရမယ့်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံကသမ္မတရွေးကောက်ပွဲအကြောင်းကိုကိုကျော်ကျော်သိန်းကဆက်လက်ပြောပြပါလိမ့်မယ်ခင်ဗျာ
။တနင်္ဂနွေနေ့မနက်ပိုင်းကဂျကာတာမြို့လယ်ကောင်မှာလုပ်တဲ့မဲဆွယ်စည်းဝေးတရားဝင်စတင်ပွဲအခမ်းအနားတွေကိုသမ္မတဂျိုကိုဝီနဲ့ပြိုင်ဘက်ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုစူဘီယန်တိုတို့နှစ်ဦးလုံးအင်ဒိုနီးရှားရိုးရာဝတ်စုံတွေဝတ်ဆင်ပြီးအသီးသီးတက်ရောက်ကြပါတယ်။တစ်ဖက်နဲ့တစ်ဖက်လှုပ်ကြံတိုက်ခိုက်တာတွေလူမျိုးရေးနဲ့ဘာသာရေးကိစ္စတွေကိုနိုင်ငံရေးမှာအတုံးချမဲဆွယ်စည်းရုံးတာတွေကိုရှောင်ပြီးငြိမ်းချမ်းတဲ့ရှင်ပြိုင်မှုဖြစ်အောင်လုပ်ကြမယ်လို့သူတို့နှစ်ယောက်လုံးကအကြံပြုကြပါတယ်။သမ္မတဂျိုကိုဝီဒိုတို့ကဘာဟာစာအင်ဒိုနီးရှားဘာသာစကားနဲ့အခုလိုပြောပါတယ်
။ဆာလင်မန်ဟင်းနာဆာလင်မန်ချမော့အော့Saling menjelekkan
kan. Dia gudia pukat sogara, leza mu kimera, tikai ninna aun pyo so da ri ha. Indonesia ningan da ri phi chano ru kain swe tha de Indonesia tambo ri ma hou ba u.
2024 khu ne tamara yue kaw pwe ma Jokowi ko yin nin ga de Bravo ha. 1998 khu ne ga chaung da ri san na pya bi, Ana shin Suwado ko phyou cha lite de a chei ma tai ngin, ma di ma ngain ne yowin san kha a chei ni ri la a do cha phit khe chin nung ga sit phe thait dan taw won shi tu du phit ba de. A ri kala a twin ga ဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုဖမ်းဆီးဖို့ညွှန်ကြားခဲ့တယ်ဆိုတာဆူဝါဒိုပြုတ်ကျသွားပြီးတဲ့နောက်ဘရာဘိုကဝန်ခံခဲ့ပြီးစစ်တပ်ကနေထုတ်ပယ်ခံခဲ့ရသူပါအခုတော့တမရအဖြစ်ရွေးကောက်တင်မြှောက်ခံရဖို့ဒုတိယအကြိမ်ထပ်ကြိုးစားလာသူဘရာဘိုကလည်းဒီမိုကရေစီနီးကျရှင်ပြိုင်သွားမယ်လို့ပြောပါတယ
် Selalu bersikap tenang bersikap tidak
ကျွန်တော်တို့အစ်စစ်တည်ငြိမ်ရပါမယ်စိတ်ခံစားမှုမများရပါဘူးထိတ်သိမ့်ကြရပါမယ်ဒီမိုကရေစီနှိကျရွေးကောက်ပွဲကိုစနစ်တကျငြိမ်းချမ်းစွာကြိုဆိုလှုပ်ဆောင်ကြရမှာဖြစ်ပါတယ
်။ဂျိုကိုဝီနဲ့ဘရာဗိုတို့ရဲ့ပြောစကားတွေအပေါ်အင်ဒိုနီးရှားနိုင်ငံသားအများအပြားကလက်ခံကြပုံရှိတာကိုအငားရမောင်းတူဖြစ်သူအဒီပြောတာအရသိနိုင်ပါတယ်
။ Sebagai warga negara Indonesia pengennya si pesta demokrasi ini berjalan dengan
အင်ဒိုနီးရှားနိုင်ငံသားတူအနေနဲ့ကျွန်တော်ဖြစ်စေချင်တာကတော့ချုံးမွေ့ငြိမ်းချမ်းစနစ်ကျတဲ့နိလန့်နဲ့ဒီမိုကရေစီကိုကျင့်သုံးလှုပ်ဆောင်ကြတာမျိုးပါ။နှစ်ဖက်ထောက်ခံသူအသီးသီးကြမှာလေးစားမှုကင်းမဲ့တဲ့လုပ်ရမျိုးမရှိသင့်ပါဘူ
း2019ခုနှစ်ဂျကာတာမြို့တော်ဝန်ရွေးကောက်ပွဲတော်ကတရုတ်လူမျိုးခရီးယန်ဘာသာဝင်မြို့တော်ဝန်ဟောင်းကိုသဘောထားတင်းမာတဲ့မွတ်စလင်တွေကအကြီးအကျယ်ဆန္ဒပြကန့်ကွက်ပြီးရုံးဝင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့တယ်လို့ထပ်ဖြစ်မှာကိုအင်ဒိုနီးရှားနိုင်ငံသားအများအပြားကမလိုလားကြပါဘူးဒီထက်မှာလုံခြုံရေးအရာရှိတူဖြစ်သူဘူဒီလဲအပါအဝင်ပါ
mudah-mudahan aman jangan sampai terjadi kerusuhan intinya itu aja jangan sampai ada kerusuhan
ယုံရင်စံကတစုံတရာမရှိပဲငင်းငင်းချမ်းချမ်းဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်။ဒါကအရေးကြီးဆုံးပါပဲ။အဓိခယုံမဖြစ်ရပါဘူး။ရွေးကောက်ပွဲဟာငင်းချမ်းပြီးဒီမိုကရေစီနီးကျရပါမယ်။ဒါအပြင်မဲဝဲတာမျိုးလည်းထပ်မဖြစ်ရပါဘူး။ဒါဟာအင်ဒိုနီးရှားနိုင်ငံသားတွေတကယ်တမ်းဖြစ်ချင်တာပါပဲ
။ဂျိုကိုဝီကသူ့ရဲ့ဒုတိယသမ္မတလောင်းအဖြစ်နိုင်ငံမှာအစ္စလမ်ဘာသာထိပ်တန်းအာဏာပိုင်အဖွဲ့ဖြစ်တဲ့အင်ဒိုနီးရှားယူလီမာကောင်စီ MUI ရဲ့ဥက္ကဋ္ဌအသက်85နှစ်အရွယ်တရားဟောဆရာမာရူဖ်အာမင်းကိုရွေးလိုက်တာကြောင့်အတော်များများအံ့အားတင်သွားကြပါတယ်။အ MUI အဖွဲ့ဟာဖာဒဝါလို့ခေါ်တဲ့အစ္စလမ်ဘာသာအရလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုထုတ်ပြန်တဲ့အဖွဲ့ဖြစ်ပြီးတချို့လူနည်းစုတွေပေါ်ခွဲခြားသတ်မှတ်တဲ့အမြင်ရှိတဲ့အဖွဲ့အဖြစ်ထင်ရှားပါတယ်။အင်ဒိုနီးရှားလူဦးရေတန်ပေါင်း260မှာ90ရာခိုင်နှုန်းကအစင်လာအားဖြင့်အစွန်းမရောက်တဲ့အစ္စလမ်အယူကိုလိုက်နာကြသူတွေဖြစ်ပေမဲ့အခုတော့တင်းမာတဲ့အယူပဲဘိုးပြီးပြောင်းလာနေပြီလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိထားပါတယ်။ပရာဘိုးရဲ့ဒုတိယသမ္မတလောင်းကတော့ဒုတိယဂျကာတာမြို့တော်ဝန်ဟောင်းစီးပွားရေးလုပ်ငန်းရှင်တထေကြီးဆန်ဒီယာဂါယူနိုပါ။သမ္မတရွေးကောက်ပွဲဝင်မဲ့သူတွေမှတ်ပုံတင်ရမယ့်ကာလကုန်သွားပြီးတဲ့နောက်အင်ဒိုနီးရှားဆာဗေးဆော့ကော LSI ကပထမဆုံးကောက်ယူတဲ့လူလူသဘောထားစစ်တမ်းမှာဂျိုကိုဝီနဲ့အာမင်းတို့အပေါ်ထောက်ခံသူ52ရာခိုင်နှုန်းရှိပြီးပရာဘိုးနဲ့ယူနိုအပေါ်ထောက်ခံသူက30ရာခိုင်နှုန်းရှိတာတွေ့ရပါတယ်။အင်ဒိုနီးရှားသုံးရူပီယံငွေတန်ဖိုးမကြာသေးခင်သတင်းပတ်တွေအတွင်းတန်ဖိုးကျလာနေတာပြည်ပကြွေးမီကိစ္စနဲ့တယန်ဇာဒရင်းမြစ်တွေကိုပြပထိန်ချုပ်မှုများနေတဲ့ကိစ္စတွေကိုအဓိကအသုံးချပြီးမဲဆွယ်စီယုံပွဲတွေမှာအတိုက်ခံတွေကဂျိုကိုဝီကိုထိုးနှက်လိမ့်မယ်လို့လေလာသူတွေကသုံးသပ်ပါတယ်။ဧပြီလ19ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲတွေမှာနိုင်ငံလွှတ်တော်နဲ့ဒေသဆိုင်ရာလွှတ်တော်တွေအတွက်လွှတ်တော်ကိုယ်စားလှယ်တွေကိုလည်းမဲပေးရွေးချယ်ကြရမှာဖြစ်ပြီးကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးအင်ဒိုနီးရှားမှာမဲပေးခွင့်ရှိသူ186သန်းနီးပါးရှိပါတယ်ခင်ဗျာ။
ဒါကတော့လာမယ့်အင်ဒိုနီးရှားနိုင်ငံရဲ့သမရရွေးကောက်ပွဲအကြောင်းကိုကြော်ကြော်သိမ်းပြောပြတော့တာဖြစ်ပါတယ်။အခုဆက်ပြီးတော့တင်ပြပေးမှာကတော့မြန်မာရေးဆွေးနွေးကမ်းပဲဖြစ်ပါတယ်။နှစ်ပေါင်းများစွာသတင်းအမှောင်ချခံခဲ့ရတဲ့မြန်မာနိုင်ငံဟာအခုတော့သတင်းစုံကိုစမတ်ဖုန်းတွေကနေလွယ်လွယ်ကူကူရယူနိုင်နေပါပြီ။ဒါပေမဲ့တစ်ချိန်တည်းမှာပဲသတင်းအမှားလားအမှန်လားစစ်ဆေးရွေးချယ်ဖို့ဆိုတာရှုပ်ချွေးခက်ခဲတဲ့ပြဿနာတစ်ရပ်ဖြစ်လာနေပါတယ်။လူမှုမီဒီယာကိုအသုံးပြုပြီးတော့ပြည်မသတင်းဌာနကြီးတွေကသတင်းဖြန့်ချိမှုတွေဘယ်လိုလှုပ်ဆောင်နေကြပါသလဲ။ဒီအကြောင်းကိုစောင့်ကြည့်နေကြတဲ့လေစူးစမ်းလေးလာသုံးသပ်သူတွေသတင်းမီဒီယာလုပ်ငန်းလုပ်ကင်နေသူတွေဤပညာဝန်ဆောင်မှုပေးနေကြသူတွေကိုမတ်စုမြတ်မုံကမင်းများဆွေးနွေးထားတာကိုမြမအေးဆွေးနွေးကမ်းစီစဉ်မှာတင်ဆက်လိုက်ပါရခင်ဗျာ
။ဒီနေ့ခင်မှာကိုနဲ့မကွာတည်သွားနိုင်တဲ့စမတ်ဖုန်းတွေကြောင့်သိချင်သမျှသတင်းအချက်အလက်တွေကိုအချိန်မရွေးနေရာမရွေးသိရအောင်လို့လုပ်နိုင်နေပါပြီ။သတင်းဌာနတွေဘက်ကလည်းသတင်းတွေကိုအချိန်နဲ့တပြေးညီပေးနိုင်ဖို့အတွက်ပို့ပြီးတော့မှအားထုတ်လုပ်လာကြပါတယ်။သတင်းပေးသူတွေဘက်ကရောသတင်းရယူသူတွေဘက်ကပါဒီ online ကိုအဓိကအားကိုးလာကြတဲ့အတွက်အသည့်အသည့်ပေါ်နေတဲ့ဤပညာတွေကိုသတင်းဌာနကြီးတွေဘက်ကမျက်ခြေမပြတ်စောင့်ကြည့်အသုံးချဖို့လိုအပ်လာပါတယ်။ဒီလူဦးရေတရားရဂိုင်းနှုန်းနှီးပါလုံးအင်တာနက်ချိတ်ဆက်ဆက်သွယ်သုံးနေကြတဲ့မြန်မာနိုင်ငံမှာဤပညာပြောင်းလဲမှုကြောင့်မလို့မကြခင်အနာဂတ်ကြရင်သတင်းမီဒီယာဖြန့်ဖြူးမှုပိုင်းဘလို့အပြောင်းလဲတွေဖြစ်လာမလဲဆိုတာကိုအခုအစီအစဉ်မှာကြည့်ကြရအောင်ပါရှင်
။ New Media လို့ပြောတဲ့ online ပေါ်ကနေ platform မျိုးစုံသုံးပြီးတော့သတင်းဖြန့်ဖြူးတာကိုနိုင်ငံတကာမှသာမကမြန်မာနိုင်ငံမှာလည်းလုပ်နေကြပါတယ်။သတင်းဌာနတွေဘက်ကသတင်းတွေကိုအခုလိုပုံစံမျိုးစုံနဲ့ဖြန့်ဝေနေကြတဲ့အထက်မှာရုပ်သံသတင်းပုံစံနဲ့ပေးတာကပိုပြီးတော့ထိရောက်လာတယ်လို့ Blue Ocean Operating Management Company ရဲ့ဥက္ကဋ္ဌဦးထွန်းထွန်းနိုင်ကပြောပါတယ်။ Blue Ocean Company ကမြန်မာနိုင်ငံမှာလူသိများတဲ့သတင်းဌာနကြီးတွေရဲ့သတင်းတွေကိုပုံစံမျိုးစုံနဲ့ smartphone တွေစီပို့ပေးနေတဲ့ဤပညာဝန်ဆောင်မှုကုမ္ပဏီတစ်ခုဖြစ်ပါတယ်
။အဓိကတော့ကျွန်တော်တို့ကဒီတော်တော်များများတဲ့စီမီဒီယာတွေမှာ social media တွေဒီ co page တွေရှိကြတယ်ပေါ့။ page ကတော့အထူးဆုံးပါ။နောက်တစ်ခုကတော့ပါလဲဆိုအခုနောက်ပိုင်းမှာဒီ web TV တွေလုံလာကြတယ်ပေါ့။ web TV လုံလာကြတဲ့အခါကျတော့ဒီမှာရှိတဲ့ local media တွေလည်းဒီတချို့ media တွေဆိုလို့ရှိရင်ဒီသူတို့ရဲ့ TV viewer ပေါင်းကတန်းနဲ့ရှိချီတယ်ဆိုတော့အခုနောက်ပိုင်းကတော့ကျွန်တော်ခင်တာကတော့ဒီနောက်ပိုင်းဒီခေတ်စားလာတာကတော့ TV web TV ကိုပို့ခေတ်စားလာပါတယ်အထူးသဖြင့်အရင်တော့ကတော့ကျွန်တော်တို့ကအင်တာနက်ဈေးကြီးတဲ့အတွက်ကြောင့် TV ကိုအင်တာနက်ပေါ်ကသိမကြည့်ကြအောင်အခုကတော့အင်တာနက်ကလည်းတော်တော်လေးဈေးပေါ်လာတဲ့အတွက်ကြောင့် mobile ပေါ်ကနေပြီးတော့ဒီ media ကို TV program နဲ့ကြည့်တဲ့ဟာတွေကတဖြည်းဖြည်းများလာပါတယ်ခင်ဗျဟုတ
်ဤပညာပြောင်းလဲလာတာရောပြည်သက်တွေဘက်ကသတင်းကိုချက်ချင်းသိချင်တဲ့အခြေအနေမျိုးပြောင်းလဲလာတာကြောင့်မှနောက်၃နှစ်ဆိုရင်သတင်းမီဒီယာတွေရဲ့သတင်းပေးမှုပုံစံကရောဘလို့ပြောင်းလဲသွားနိုင်ပါသလဲကိုကြည့်ကျင်တဲ့အကြောင်းအရာကိုကိုကြည့်ကျင်တဲ့အချိန်မှာရွေးချယ်နိုင်မဲ့ video on demand ပုံစံတွေပို့ပြီးတော့ခေတ်စားလာလိမ့်မယ်လို့မြစည်းမမီဒီယာ group ရဲ့ editor ချုပ်လည်းဖြစ်ဦးဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးစိုးမြင့်ကခန့်မှန်းထားပါတယ
်ကျွန်တော်ထင်တယ်ဒီလက်ရှိ traditional media လို့ပြောတဲ့ခုနလိုပေါ့နော်ပုံနှိပ် website လည်းအတိုင်းအတာတစ်ခုထိဟိုအခုက traditional အောင်ဖြစ်လာပြီစကတော့ new media ပေါ့ပြီးကြတဲ့စနေလောက်က website ဆိုတာ new media ပေါ့နော်အခုက website က traditional media ဖြစ်သွားပြီးတော့ social media new media ဖြစ်လာတယ်ပေါ့နော်အဲပြီးတော့ TV ပေါ့ဒါရီဆက်ရှိနေဦးမှာပါဒီကလေး3နောက်နှစ်5နှစ်3နှစ်ရှိနေဦးမှာပါအဲဒါပေမဲ့သူတို့ဘယ်လိုပုံစံမျိုးနဲ့ရှိမယ်ဆိုတဲ့ဟာသူတို့ဘယ်လို content နေရှိဆိုတဲ့မေးခွန်းပဲရှိမယ် ဒါပေမဲ့တစ်ဖက်မှာလည်းလူတွေကဘယ်လိုဟာမျိုးအထူးသဖြင့်မြန်မာပြည်ရဲ့အနေထားပေါ့မြန်မာပြည်ရဲ့အနေထားဆိုတာဥပမာဖြင့်ကျွန်တော်တို့ internet speed ပေါ်မှာမူတည်သလိုဟို smartphone internet penetration content အဲ့လိုအကြောင်းအရာတွေမှာမူတည်ပြီးတော့လူတွေကတော့ဘယ်လိုပဲဖြစ်ဖြစ် video on demand လို့ခေါ်တဲ့ကိုကြည့်ခြင်းတဲ့ဟာကိုကိုကြည့်အချိန်ကြီးကြည့်နိုင်တဲ့ဟာမျိုးပို့ပြီးတော့လောက်လာမှာအဲ့တော့ဘလို့လဲဆိုဥပမာပြန်အခုဆိုရင် iFlix တို့ Netflix တို့ရှိတယ်အဲ့လိုမျိုး modern ဆန်းဆန်းအဲ့လိုမျိုး content တွေကဒါမြန်မာပြည်သူတွေပို့ပြီးတော့လေမြန်မာပြည်သူတွေပို့ပြီးတော့ရွေးချယ်ကြလာလိမ့်မယ်သူတို့ကြည့်ခြင်းတဲ့ဟာကိုအချိန်ကြီးကြည့်နိုင်တယ်အဲ့ဒီအချိန်မှာကိုက content ကိုရှိနေဖို့ပဲအရေးကြီးတယ်ကျွန်တော်တို့သူတို့ကိုသူတို့က24နာရီထိုင်ကြည့်နေမှာလည်းမဟုတ်သလိုသူတို့โอ้ဘယ်ချိန်မှာကြည့်တယ်ဆိုရလဲကိုမမှန်းနိုင်ဘူးသူတို့ကြည့်ခြင်းတဲ့အချိန်သူတို့ကြည့်ခြင်းတဲ့ content ကိုပေးနိုင်မယ်ဆိုတော့ခက်ကဒါ3-4နှစ်အတွင်းမှာရောက်မှာအဲ့ဒီဟာကိုပေးနိုင်မှုအရေးကြီးတာပါပဲ
မြန်မာနိုင်ငံမှာလက်ကိုက် smartphone သုံးသူတွေဘက်က data အသုံးပြုမှုပိုများလာတာကြောင့်လဲ online ပေါ်မှာ video content တွေပိုပြီးတော့များလာနိုင်တယ်လို့ဦးထွန်းထွန်းနိုင်ကမြင်ပါတယ်
အဓိကတော့ဒီ technology ကအမြဲတမ်းပြောင်းနေတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ဒီ mobile အသုံးပြုသူတွေရဲ့ demand တွေပေါ့နော် demand ကအရင်များလာတယ်ဟိုအရင်တော့ဆိုရင်ကျွန်တော်တို့ကဒီ mobile phone မှာဒီ SMS တို့ဒီဟာတို့ပဲပါတယ်ပေါ့နော်အခုနောက်ပိုင်းကကျ data သုံးတဲ့ rate ကအရင်များလာတယ်ဆို mobile operator တွေကအစားဘာလုပ်လာလဲဆိုတော့အဲက data ကိုသူပြီးတော့ promotion တွေပေးလာကြတယ်ဒီမှာဒီ phone ပြောတာနဲ့ SMS ပို့တာမဟုတ်ဘဲနဲ့ဥပမာ data ဘယ်လောက်ဝယ်ရင်ဘာပေးမယ်လို့ညာပေးမယ်လို့ပေါ့နော်ဆိုတော့ကျွန်တော်တို့နေမြင်တာကတော့ဘာလဲဆိုတော့နောက်3နှစ်မှာကျွန်တော်တို့ကဘာလဲဆိုတော့ဒီ data တွေဈေးပေါ်လာတဲ့အတွက်ကြောင့် video တွေ content တွေကပိုများလာပါတယ်နောက်တစ်ခုကတော့ဘာလဲဆိုတော့ကျွန်တော်တို့ကအခုတော်တော်များများကဒီ Facebook ကလည်း live channel တွင်တဲ့အတွက်ကြောင့်တချို့ media တွေဆိုလို့ရှိရင် live channel တွေဖြစ်လာပြီဆိုတော့ဟို live ဟိုလွှင့်တဲ့အတွက်ကြောင့်ကျွန်တော်တို့ user တွေကလည်းပို့ပြီးတော့ live ကိုကြည့်လို့ရတယ်ပေါ့တော်တော်များများကအခုဘာဟို video ဒီဟို pre post အပြင်ကို live လွှင့်တဲ့ media တွေပိုများလာပါတယ်ခင်ဗျဆိုတော့အထူးသဖြင့်ကျွန်တော်တို့ကဒီ video နဲ့ live ကနောက်ဒီ2နှစ်3နှစ်အတွင်းမှာတကယ် future ကျွန်တော်တို့ဖြစ်လာနိုင်မှာပါခင်ဗျဟာ
လက်ရှိမြန်မာနိုင်ငံမှာကနည်းပညာပြောင်းလဲမှုဟာအစပဲရှိသေးပြီး digital media ဘိုင်းမှာနောက်အများကြီးတိုးတက်ပြောင်းလဲလာနိုင်သေးတယ်လို့နည်းပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်ဒီယာရဲ့ CEO Jess Peterson ကတော့တွက်ပါတယ
် When we work at Pandia what we very often feel and I think all my colleagues
ကျွန်တော်ဖန်ဒီယာမှာကျွန်တော်တို့မကြာခဏပြောပြသလိုတခြားလုပ်ဖော်ကိုင်ဖက်တွေလည်းလာတူခန်းစားရတာကဒီမှာကျွန်တော်တို့ကြီးမားတဲ့ပြောင်းလဲမှုကြီးရဲ့အစသေးသေးလေးကိုပဲမြင်ရသေးတယ်ဆိုတော့ပါမြန်မာနိုင်ငံမှာ digital media တွေ digital စနစ်ပုံစံ platform တွေကအခုမှစတဲ့အဆင့်ပဲရှိနေပါသေးတယ်။ကျွန်တော်တို့လိုမျိုးအဖွဲ့အစည်းတွေစီးပွားရေးလုပ်ငန်းတွေစားသုံးသူတွေအားလုံးအတွက်ပိုသိအောင်လို့တက်အောင်လို့လေ့လာစရာတွေအများကြီးရှိနေပါသေးတယ်။နည်းပညာသုံးပြီးတော့သတင်းတွေဖြန့်ဖြူးပေးနိုင်မဲ့နည်းလမ်းတွေကလည်းဒုနဲ့ဒီပါ။မြန်မာနိုင်ငံကလူဦးရေ100ရာခိုင်နှုန်းနီးပါအင်တာနက်ချိတ်ဆက်ဆက်သွယ်ထားကြပါတယ်။ဒေသတွင်းမှာရှိတဲ့တခြားနိုင်ငံအတော်များများတက်ကိုအများကြီးတာပါတယ်။အဲ့ဒါကလူရစီကိုအချက်လက်တွေပို့ပေးနိုင်ဖို့တိတ်ကိုခိုင်မာတဲ့အခြေခံကောင်းဖြစ်ပါတယ်။ရှိလာမဲ့စင်ကုန်မှုကတော့ online ပေါ်မှာရှိတာတွေတဲကအကောင်းဆုံးအကြောင်းအရာတွေကိုလူတွေစီကိုဘယ်လိုမျိုးအထောက်အဆုံးပို့ပေးနိုင်မလဲ digital ညီပညာသုံးလာကြတဲ့မျိုးဆက်သစ်တွေကိုသူတို့အတွက်သုံးဝင်မဲ့အချက်လက်တွေရှာတတ်အောင်လို့ဘယ်လိုသင်ပေးရမလဲဆိုတာပါတိတ်ကိုစိတ်လှုပ်ရှားဖို့ကောင်းပါတယ
် online ကိုအဓိကထားတဲ့ digital media တွေပိုအကောင်းလာမယ်ဆိုရင်ပုံနှိပ်ထုတ်ဝေတဲ့ print media တွေရဲ့အခန်းကဏ္ဍကရောဘယ်လိုဖြစ်လာနိုင်ပါသလဲ information matrix company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငိန်ကတော့မီဒီယာသမားတွေအနေနဲ့အသက်ထွက်လာမဲ့နည်းပညာနဲ့မျက်ခြေမပြတ်ဖို့သာအရေးကြီးတယ်လို့ပြောပါတယ်
။ဒီကမ္ဘာလုံးမှာဒီမီဒီယာ trend ကဒီတိုင်းပဲသွားနေတာဆိုတော့ကျွန်တော်တို့လည်းထူးခြားပြီးတော့စန့်ကြည့်ပြီးတော့ရပ်တည်နေမှာတော့မဟုတ်ဘူး။အဲ့တော့ဒီ digital ကိုသွားတာတော့သွားမှာပဲ။ဒါပေမဲ့ကျွန်တော်မီဒီယာသမားအနေနဲ့အထူးသဖြင့်ဒီမီဒီယာဒီ owner တယောက်အနေနဲ့ပေါ့နော်ကျွန်တော်မြင်တာကကျွန်တော်တို့ဟာဒီပုံနှိပ်မီဒီယာလုပ်နေတယ် digital media လုပ်နေတယ်လို့ခံယူတာထက်မီဒီယာလုပ်နေလို့သာခံယူပြီးတော့ဟိုအခုဒီနေ့ဒီခေတ်မှာဟိုပုံနှိပ်လားဒီရေဒီယိုလားဟိုလားနောက်ကြရင်လည်းမပြောနိုင်ဘူးမနောက်9နှစ်ဆိုရင်ကျွန်တော်လုံးဝမစဉ်းစားသေးတဲ့ဤပညာအသစ်တစ်ခုပေါ်လာပြီးတော့ဟို augmented reality လိုမျိုးဖြစ်သွားမယ်ဟိုသတင်းကြေညာတိုင်းအဲ့ဒီသတင်းကြေညာသူကကိုယ့်အချိန်မှာမတ်တက်ရက်ပြီးတော့ပြောနေဆိုတဲ့ပုံစံမျိုးဖြစ်သွားမလားအဲ့ဒီဟာကြားတော့မှလူတွေကနားထောင်မလားအဲ့ဒါကျွန်တော်မပြောနိုင်ဘူးဆိုတော့ဟိုမီဒီယာသမားတွေအနေနဲ့ကတော့ဟို technology ဤပညာကိုအများအားဟိုနားဆွင့်တာပါမျက်စိဖွင့်တာပါဒီအသက်အဆန်းတွေကိုနိုင်ငံသားမှာဖြစ်နေတာတွေလေကိုယ့်စီကိုအချိန်နဲ့တပြေးညီအခုကဒီငယ်စည်းကြတာမရှိတော့ဘူးလေအဲ့တော့အမေရိကန်မှာဖြစ်တဲ့ဟာလေနောက်နေ့ရန်ကုန်မှာကျွန်တော်ဖြစ်လို့ရနေပြီဆိုတော့ဒါကိုအများအားမျက်စိဖွင့်ထားဖို့လိုပါတယ်
ပြောင်းလဲနေတဲ့ဤပညာနဲ့အမိသတင်းတွေပေးနိုင်ဖို့ သတင်းဌာနတွေဘက်ကပြင်ဆင်ထားဖို့လိုတဲ့အထက်မှာသတင်းစုံကိုတခါရဲပေးတာထက်မတူတဲ့သတင်းကဏ္ဍအလိုက်ခွဲပြီးပေးတာကအများကြီးပိုထိရောက်လိမ့်မယ်လို့ Jess Peterson ကထောက်ပြပါတယ
်။ Well, I think one of the big opportunities that comes with such a rapid adoption of technology is to segment
ပြောင်းလဲနေတဲ့နည်းပညာကိုအသုံးချတဲ့နေရာမှာခွင့်လန်းကောင်းကြီးတစ်ခုကသတင်းရယူကြသူတွေရဲ့စိတ်ဝင်စားမှုပေါ်လိုက်ပြီးတော့သတင်းတွေကိုတိကျခွဲထုတ်ပြီးပေးနိုင်တာပါ။သတင်းချက်လက်မျိုးစုံကိုတစုတစည်းနဲ့ပေးလိုက်တာမျိုးထက်စိတ်ဝင်စားသူအပေါ်လိုက်ပြီးတော့သူတို့စိတ်ဝင်စားမယ့်အကြောင်းအရာတွေကိုတတ်တတ်စီခွဲပေးတာမျိုးလုပ်နိုင်ပါတယ်။ပထဝီအနေထားရတယ်မဟုတ်ဘူး။မတူညီတဲ့သတင်းဖတ်သူသတင်းကြည့်သူတွေအတွက်ကဏ္ဍတွေခွဲပေးလို့ရပါတယ်။ကိုပြစ်မှတ်ထားတဲ့ပရိသတ်တွေစီကိုရောက်နိုင်ဖို့သိတ်ကိုကောင်းတဲ့ခွင့်လန်းကြီးဖြစ်ပါတယ်။
အပြိုင်ဆိုင်ဖြစ်နေတဲ့သတင်းမီဒီယာလုပ်ငန်းတွေအနေနဲ့သူများထက်ပိုသားချင်တဲ့ဆိုရင်သတင်းတံပိုးရှိတဲ့သုံးသပ်တင်ပြချက်မျိုးကလည်းအရေးကြီးတယ်လို့ဥထွန်းထွန်းနိုင်ကအကြံပေးပါတယ
်။အဓိကတော့ဗာလဲဆိုတော့ကျွန်တော်တို့ကဒီပြည်တွင်းမီဒီယာနဲ့ပြည်ပမီဒီယာနှစ်ခုခွဲလိုက်တယ်ပေါ့မှာ VOA ဆိုရင်ကျွန်တော်တို့ကပြည်ပမီဒီယာလို့ကျွန်တော်တို့ကပြောလို့ရတယ်ပေါ့နော်။ဆိုတော့ကျွန်တော်တို့အဓိကတော့ဒီမှာတွေ့ရတဲ့ဟာကဗာလဲဆိုတော့ reach နဲ့အိုးချက်ချင်းရဖို့ဟာတော်တော်များများသတင်းမီဒီယာတွေမှာအရေးကြီးပါတယ်။တခါခု take net ဆိုလို့ရှိရင်အဲ့နေရာကိုချက်ချင်းသွားနိုင်ဖို့ချက်ချင်းရောက်ဖို့ပေါ့နော်။ဆိုတော့ဟိုတော်တော်များများတချို့မီဒီယာတွေဆိုလို့ရှိရင်ဒီမှာ i report လို့ဟာမျိုးတွေလောက်လာကြတယ်။ဆိုတော့ဟိုကရီးယားကအနည်းဆက်တဲ့လူကနေပြီးတော့အဲ့ဒီမီဒီယာဌာနကိုချက်ချင်းပို့ပေးလိုက်မီဒီယာဌာနကဒါကိုအတည်ပြုပြီးမှပြီးတော့ပြန်ပြီးတော့ဟိုပြန်လောက်တာမျိုးလို့ပေါ့နော်။ဆိုတော့ဒါကတော့လုပ်လို့ရတယ်လို့တခုကျွန်တော်တို့စီမှာနောက်ဘာလိုနေတာလဲဆိုတဲ့အခါတကယ့် professional media တွေကနေပြီးတော့သုံးသက်ချက်တွေလိုတယ်ဆိုတော့ news ကတော့ everywhere is news ဒါပေမဲ့အဲ့ဒီ news ကနေ့တိုင်းနဲ့မိနစ်တိုင်းမှာသတင်းတွေဖြစ်နေတာပဲဒါပေမဲ့ကျွန်တော်တို့ကဘလိုဟာမျိုးကိုဒီလိုမျိုးဒီပြည်ပမီဒီယာတွေကနေပြီးတော့လိုအပ်လဲဆိုတဲ့အခါကျတော့ဥမာကျွန်တော်နှစ်ကုန်သွားလဲဆိုရင်တစ်နှစ်အတွင်း review ဥမာနိုင်ငံရေးစီးပွားရေးလူမှုရေးကျန်းမာရေးပညာရေးအဲ့ဒီကဏ္ဍတွေမှာ recover story လို့ဟာမျိုးတွေပေါ့နော်ဆိုတော့အဲ့ဒါမျိုးတွေများများလှုပ်ချင်အဖြစ်မြန်မာနိုင်ငံမှာရှိတဲ့လူတွေကဗဟုသုတပူရနိုင်ပါမယ်ဆိုတော့ up to date သတင်းတွေကတော့သူတို့ဘယ်နေရာမှာရှာလို့ရတယ်အဲ့လိုမျိုးဒီလိုမျိုးဒီ story နဲ့ဒီလိုမျိုးရေးတဲ့ဟာမျိုးကြတဲ့အခါကျတော့တောင်းတန်မီဒီယာလေးတွေကမလုတ်ပေးနိုင်ကြအောင်ဆိုတော့ဒီနိုင်ငံခြားမီဒီယာတွေအနေနဲ့အဲ့လိုမျိုးတွေများများလုတ်ပေးရင်တော့ကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူတွေအတွက်ဗဟုသုတပူရနိုင်ပြီအဲ့ information တွေပူရနိုင်မယ်ပေါ့ဟုတ
်သတင်းပိုင်းနဲ့ပတ်သက်ရင် smartphone တွေရဲ့အခမ်းကဏ္ဍကရောနောက်3နှစ်လောက်အတွင်းမှာဘယ်လိုဖြစ်လာအောင်ပါပါလဲ
အဓိကအရေးကြီးတယ်စမတ်ဖုန်းမျိုးစုံမှာအရေးကြီးတယ်နေရာလုတ်တဲ့ပုံမှာနံပါတ်1ကတော့ရေကူးရေးမှာတော့စမတ်ဖုန်းနေရာအရေးပါလာလိမ့်မယ်အခုလည်းပါနေပါပြီရေကူးရေးနောက်ပြီးတော့ပို့ဆောင်ရေး content တခုကိုချက်ချင်းပို့တဲ့ဟာမျိုးเนาะဒါရေကူးရေးပို့ distribution production distribution အဲ့ဒီမှာ plus စမတ်ဖုန်းကတော့ multi purpose use စမတ်ဖုန်းတွေပို့ပြီးတော့ဟိုဖြစ်လာလိမ့်မယ်ဓာတ်ပုံ video text အပြင်ကျွန်တော်တို့အခုဆိုရင်ကျွန်တော်တို့ဘာလုပ်မလဲဆိုတော့ကျွန်တော်တို့စမတ်ဖုန်းမှာပဲ digital tv channel ကိုအင်တာနက်မသုံးဘဲနဲ့ digital tuner တက်ပြီးတော့ကြည့်လို့ရတယ်ဆိုလိုတာကစမတ်ဖုန်းတစ်ခုဝယ်တာနဲ့အကုန်လိုအပ်မျှော်လင့်နိုင်မယ်အဲ့တော့စမတ်ဖုန်းတွေရဲ့ဒီ multiple use ကပိုပြီးတော့များလာနိုင်မယ်စမတ်ဖုန်းတွေအခုတည်းပိုများလာနိုင်မယ
်စမတ်ဖုန်းတွေကြောင့်ဒီသတင်းဖြန့်ဖြူးတဲ့ပုံစံသတင်းရယူတဲ့ပုံစံတွေပြောင်းလဲလာခဲ့သလိုသတင်းမှာသတင်းတူပြဿနာတွေလည်းရှိလာနေပါတယ်ဒါပေမဲ့ဒီစမတ်ဖုန်းတွေကြောင့်ပဲသတင်းလုပ်ငန်းတွေဘက်ကထိရောက်တဲ့သတင်းပေးမှုတွေပို့ပြီးတော့လှုပ်လာနိုင်ကြပါတယ်။မကြခင်အနာဂတ်မှာလည်းထပ်ပြီးတော့မှပြောင်းလဲတိုးတက်လာမယ့်စမတ်ဖုန်းနည်းပညာနဲ့အတူသတင်းစီးဆင်းမှုပုံစံတွေလည်းပြောင်းလဲလာအောင်မှာပါ။အဲ့ဒီအပြောင်းလဲတွေအတွက်ပြင်ဆင်ထားကြရမယ့်တစ်ချိန်တည်းမှာရှိလာနိုင်မယ့်စိန်ခေါ်မှုတွေကိုဘယ်လိုဖြေရှင်းမလဲဆိုတာထက်အတွက်စဉ်းစားထားဖို့ကလည်းသိက္ခာအရေးကြီးတယ်ထင်ပါတယ်ရှင်။ကျွန်မဆုမြတ်ပါမှာ။
ဘာစီဗျံမွန်တက်ဆက်တဲ့မြမရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပါ VOE ကတင်းနေတာနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီထိဆက်လက်ပြီးတော့အတန်လှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
VOE မြမပိုင်းရဲ့အတန်လှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ဘူးဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။တော်တော်ရှင်တို့ဆက်လက်နားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့တင်ဆက်နေနာနခင်းရဲ့ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လက်ရှိထုတ်နေစေမီတာလှိုင်းနေပြင်လှိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook တို့ကနေအချိန်နဲ့တပြေးညီနားဆင်နိုင်တယ်လို့ VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်ဖတ်ရှုနိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။အခုရင်ဆုံးတော့မြန်မာပြည်ကပေးစာစီစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတန်တာကျော်စီစဉ်တင်ဆက်ထားတာဖြစ်ပါတယ်။နားဆင်ပါခင်ဗျာ
။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတစ်ပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့မှတ်ချက်တိုလေးတွေရေးလာတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဦးဆုံးပြန်ကြားပေးကြပါရနော်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့ Radio နဲ့ရုပ်မြင်သံကြားသတင်းတွေကိုသတင်းလွှာအဖြစ်နဲ့ email ကနေနေ့စဉ်ပေးပို့နေတာပါဒီလိုမျိုး email မှာယူပြီး VOA ကိုအားပေးကြတဲ့သောရရှင်တွေထဲမှာတော့ဦးခုတ်တို့ပေါင်းဆိုတဲ့သောရရှင်က
တခြားသတင်းတွေထက် VOA ကိုအဖက်အများဆုံးဖြစ်ပါတယ်နောက်မှလည်းပို့ပါမေတ္တာရက်ခံပါတယ
်ဟုတ်ကဲ့ပါရှင် VOA ကထုတ်လွှင့်မှုတွေကိုလိုချင်တယ်လို့တစ်ခါလာပြီးတော့ subscribe တောင်းယူထားတယ်ဆိုရင်တော့ကျမတို့ VOA ကအစီအမဲပို့ပေးပါတယ်နော်နောက်ထပ်သောရရှင်ဦးလေးကြီးဆိုတဲ့သောရရှင်ကတော့ Messenger မှာစာတူတူလေးရေးလာတာပါ။သတင်းနားဆင်ခြင်းလို့ဘလို့နားထောင်ရမလဲပြောပါအောင်နဲ့ဟုတ်ကဲ့ပါ။အလွယ်ဆုံးနေ့ကတော့ Radio ကနေနားထောင်ဖို့ပဲဖြစ်ပါတယ်ရှင်။ Radio ကနေထုတ်လွှင့်ပေးနေတာကတော့နှစ်ပေါင်းများစွာကြာလာပြီမလို့လူတိုင်းကမင်းရင်သိနိုင်ပါတယ်နော်။အခုနောက်ပိုင်းမှာဆိုရင်လေကျမတို့ရုပ်မြင်သံကြားအစီအစဉ်တွေကိုရုပ်မြင်သံကြားကနေပြီးတော့ဓာတ်ရိုက်ဖန်ကြည့်ရှုနိုင်ပါတယ်။ကျမတို့ရုပ်မြင်သံကြားကနေထုတ်လွှင့်ပေးတဲ့နေရာမှာလည်းဓာတ်ရိုက်ထုတ်လွှင့်မှုရောနောက်ပြီးတော့အကြိမ်ကြိမ်ပြင်ပြီးတော့ထုတ်လွှင့်ပေးနေတာရောအားရအားလုံးတော်ပြီကြည့်ရှုနိုင်ပါတယ်ဒါမှမဟုတ်ရင်လည်း DVV ရုပ်မြင်သံကြားလိုင်းရနေပြီးတော့ထပ်ဆင်ထုတ်လွှင့်ပေးတာလည်းရှိပါတယ်အဲ့မှာလည်းကြည့်လို့ရပါတယ်เนาะအဲ့လိုမျိုးရေဒီယိုကနေလည်းဖန်ထားမထောင်ကြည့်မှုနောက်ပြီးရုပ်မြင်သံကြားကလည်းကြည့်ဖို့ခက်ခဲတယ်ဆိုရင်တော့မြန်မာနိုင်ငံမှာအသုံးများတဲ့ Facebook ကနေပြီးတော့လည်းကျွန်တော်တို့ထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းရောနောက်ပြီးထုတ်လွှင့်ပြီးချိန်မှပြန်ပြီးတော့ကြည့်ရှုတာနားဆင်တာမျိုးရောလုပ်လို့ရပါတယ် Facebook ကတဆင့်ဆိုရင်တော့ဒီတယ်လီဖုန်းကိုအသုံးပြု Internet ကိုအသုံးပြုရတာမလို့ငွေကုန်ကြေးကျပိုများပါတယ်ဒါပေမဲ့အဆင်ပြေတဲ့အပိုင်းမှာကျတော့လေကိုရောက်တဲ့အရင်မှာရောက်တဲ့နေရာမှာဒီသတင်းလေးတွေကိုသိချင်သလိုအချိန်မီပြန်ပြီးတော့သွားကြည့်ရှုလို့ရတယ်နားဆင်လို့ရတယ်မလို့အဲ့ဒီ Facebook ကတော့တော်တော်လေးကိုလူအသုံးများတာတွေ့ရပါတယ်နော် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့ကျမတို့တလောတော့ကပဲထုတ်လွှင့်ပေးသွားတယ်။ဒဝေရင်နဲ့စီမံကိန်းအထူးစည်းဝါးရေးစုံနဲ့ပတ်သက်တဲ့အထူးအစီအစဉ်အပိုင်း၃ပိုင်းကိုနားဆင်ကြည့်ရှုပြီးရေးလာကြတဲ့သောရရှင်တွေပဲဖြစ်ပါတယ်။ဘာကြောင့်ရတင်ပြခဲ့လဲဆိုတာနည်းနည်းလေးပြန်ကောက်ရမယ်ဆိုတော့နှစ်တော်ကြာရက်ဆိုင်ထားခဲ့တဲ့ဒဝေရင်နဲ့စီမံကိန်းနဲ့စည်းဝါးရေးစုံမကြခင်မှာပြန်ပြီးတော့စတင်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းဘာလို့အချက်တွေတွေးရလဲ။နောက်ပြီးတော့ဒီစီမံကိန်းကြောင့်တကယ်တမ်းအကောင့်ထဲပေါ်တဲ့အခါမှာရည်မှန်းထားလို့မှဖြစ်ပါမလား။ဒဝေရင်နဲ့စီမံကိန်းကဘလို့ရိုက်ခတ်မှုတွေရှိမှလဲ။တဝဲရင်နဲ့စိမ်မှန်ကင်းရဲ့ပွင့်လင်းမြင်သာမှုနောက်တော့ပတ်ဝန်းကျင်ကိုရောဘလို့ရိုက်ခတ်မှုတွေရှိမှလဲဆိုတာတွေကိုတင်ပြရသွားတာပါသောရရှင်တယောက်ကတော့ဒီစီးပွားရေးစိမ်မှန်ကင်းကြီးပြန်စတော့မယ်ဆိုလို့အထူးဝမ်းသာပါတယ်လို့ရေးလာပါတယ်ကိုဇော်ဝင်းဖြစ်ပါတယ်သူကမြန်အောင်လို့လေနိုင်ငံသူနိုင်ငံသားတိုင်းရဲ့အလုပ်ကံအခွင့်အရေးပိုများလေဖြစ်မှာပေါ့တဲ့လင်းလင်းဆိုတဲ့သောရရှင်ကလည်
းမြန်မြန်အကောင့်ထဲပေါ်ပြီးအောင်မြင်ပါစေခင်ဗျာတိုင်းတစ်ပါးမှာအလုပ်လုပ်ရတာအစအစအရာရာအဆင်မပြေမှုတွေကပိုများပါတယ်ကိုတိုင်းပြည်မှာအလုပ်လုပ်ချင်ပါတယ်အလုတ်ကိုင်းအမြန်ပေါများပါစေလို့ဆုတောင်းမိပါတယ်ခင်ဗျာ
။သူကလည်းအလုတ်ကိုင်းအခွင့်အရေးအတွက်ပဲပြောလာတာပါနော်။ John Smith ဆိုတဲ့သောရရှင်ကတော့ဒီလိုမျိုးအကြောင်းအရာတစ်ခုကိုစစ်စစ်ငငစုံစမ်းပြီးတော့တင်ပြပေးတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်
။သတင်းဆိုတာအဲ့လိုသတင်းမျိုးမှကြိုက်တာပြည့်ပြည့်စုံစုံပေါ့။တချို့သတင်းတွေကြတော့သတင်းကောင်းစီးကအပြည့်ဖတ်လိုက်ရတာကတဝက်တစ်ပြက်ပဲ
။ ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးသွားတဲ့ဒဝဲရင်းနဲ့စီမံကိန်းနဲ့အထူးစီးပွားရေးဆောင်အထူးစီစဉ်အပိုင်း၃ပိုင်းကိုကြည့်ရှုပြီးတော့တရရှင်တွေတုံ့ပြန်စာတွေရေးလာကြတာဖြစ်ပါတယ်ရှင်။ဒါနဲ့ view အစီအစဉ်တစ်ခုကိုနားဆင်ပြီးကျေးဇူးတင်ပါတယ်ဒီအစီအစဉ်ကအထူးကိုအကျိုးများပါတယ်ဆိုပြီးရေးလာတဲ့တရရှင်ကတော့တခုံမျိုးတက်ကတရရှင်ဦးလာထွန်းဖြစ်ပါတယ်။သူကအပတ်စဉ်ထုတ်လွှင့်ပေးတဲ့American EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့စာရေးလာတာဖြစ်ပါတယ်။ဒီတော့ရှင်ဦးရလထွန်းက WALK Walk ဆိုတဲ့အင်္ဂလိပ်စကားလုံး EDM အသုံးအနှုန်းကိုနားဆင်ပြီးတော့အဲ့ဒီသင်ခန်းစာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့ရေးလာပါတယ်
။ EDM စကားလုံးတွေနားထောင်ရတာခါတိုင်းတည်းပိုရှင်းရှင်းလင်းလင်းသဘောပေါက်တယ်လို့ခန်းစားလိုက်ရပါတယ်ဗျ။ကတိကောက်ဖြစ်မဲ့စကားမျိုးဥမာအပြောတစ်မျိုးအလုပ်တစ်မျိုးအပြောကတော့ချောပါရဲ့စတာမျိုးအားနာရစေတဲ့စကားတွေနဲ့ဆိုတော့ပြောရရေးရတာလက်တွန့်နေတာပေါ့ဗျာ။အမရတဲ့မင်းကိုချက်လက်တင်တဲ့အီဒီယန်သဘောအတွားတွေကိုပုံနားလည်သွားရပါတယ်။တလောက Alas Straw နားထောင်ရပြီး Academy ကိတ္တပညာရှင်တင်ဝင်းလိုက်စီမင်းမှာခန်းစားချက်တွေပောက်ခွက်ထွက်တဲ့အဖြစ်နဲ့ကြုံရတာကိုသတိရပြီးဒီအီဒီယန်ရဲ့သဘောတဘာဝကဒီလိုပါလားဆိုပြီးကျဉ်းနှက်မိပါသေးတယ်။အင်တန်လှတဲ့စာလုံးလေးတွေပါလားလို့ခန်းစားသဘောပေါက်ရတာပေါ့လေ။ကျေးဇူးတင်ပါတယ်။အသက်ကြီးမှလက်ပေးတင်နေရတယ်လို့လည်းဖြစ်နေတာပါ။ဘာပဲဖြစ်ဖြစ်စိတ်ဝင်စားပြီးစူးစိုက်နားထောင်လေ့လာရင်စာတက်ရုံမကကျင့်တဲ့နှစ်သက်မှုကိုလည်းခံစားရနိုင်တာလည်းတွေ့လိုက်ရတာပါဒီလိုစိတ်ကျဉ်းနှံ့မှုမျိုးဟာရှားပါလာနေပါပြီဒါကြောင့်လဲပူသဘောကျဝမ်းသာပြောရတာမျိုးပါခင်ဗျာကျေးဇူးတင်ပါတယ
်ဒါက view တော်ရရှင်တကုံမျိုးတက်ကဦးလှထွန်း view ကအပတ်စဉ်ထုတ်လွှင့်ပို့ချပေးနေတဲ့ EDM American EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့စာရေးပြီးတော့ကျေးဇူးတင်ကြောင်းပြောလာခဲ့တာပါကျမတို့ view ကအပတ်စဉ်ထုတ်လွှင့်ပေးတဲ့ EDM သင်ခန်းစာအစီအစဉ်ကို radio ကရောရုပ်မြင်သံကြားကပါနှစ်မျိုးစလုံးထုတ်လွှင့်ပေးနေပါတယ်အဲ့ဒီအစီအစဉ်တွေကိုပြန်ကြည့်ပြန်နားထောင်ခြင်းနဲ့ဆိုတော့ကျမတို့ view website တင်တာမကဘဲနဲ့ Facebook အစာမျက်နှာပေါ်မှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်နော်အခုဆက်ပြီးတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးခြင်းပါတယ်သောရရှင်လာမင်းနေအောင်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာတိုင်ကြားမှုတွေနဲ့ပတ်သက်ပြီးတော့ဖြေရှင်းမှုတွေအမတန်မှကြန့်ကြာနေပါတယ်ဆိုပြီးတော့သူရေးလာတဲ့စာလေးစာဆောင်ကိုအခုဖော်ပြပေးချင်ပါတယ်ဒီတော်ရရှင်လာမင်းနေရောင်ကသူ့ရဲ့တိုင်စာကိုအခုချိန်ထိစစ်ဆေးမေးမြန်းတာမျိုးမရှိသေးပါဘူးဒါကြောင့်မလို့ VO ကတဆင်ဒီသက်ဆိုင်ရာအနေနဲ့သိရှိပြီးမြန်မြန်လေးခြံရွယ်ဖို့အတွက်သူဝေးများချင်ပါတယ်ဆိုပြီးစာရေးလာပါတယ
်အာဂရိလိုက်စားမှုနဲ့မလကုံကတိုင်စာကိုရက်ပေါင်း60အတွင်းမှာမန္တလေးတိုင်းစိုးရွားကိုပြန်လည်စစ်ဆေးတင်ပြရယ်အဂရိတိုက်ဖြတ်ရေးကော်မရှင်ကညွှန်ကြားထားပေမဲ့အခုရက်60ရှိတဲ့အထိတိုင်ကြားသူကိုခေါ်ဆက်တာမရှိသေးပါဘူး။ဒါကြောင့်မို့ရှစ်လပိုင်း15ရက်နေ့ကထပ်ပြီးအဂရိထံတိုင်စာပို့ပြီးပါပြီ။အခုထိတ်အကြောင်းပြန်ခေါ်ယူစစ်ဆေးခြင်းမရှိပါဘူး။သမရထံထိုက်ပြီးတိုင်ကြားစရာလိုသေးလားညွှန်ကြားပေးပါ။
Okay ဒီတော်ရရှင်ရဲ့စာကိုဖော်ပြပေးလိုက်ပါရနော်။တော်ရရှင်ကသက်ဆိုင်ရာကိုဒီစာလိုက်ကနေပြီးမှတ်ပုံနဲ့ထည့်ထားတယ်ရက်ဆွဲနဲ့ပြည်စာကိုပါတပ်ပုံရိုက်ပြီးပို့ပေးလိုက်ပါတယ်သူရဲ့ပြောတဲ့ရက်ဆွဲတွေမှန်မှန်ကိုသိစေချင်လို့ဖြစ်ပါလိမ့်မယ်နော်အခုနောက်ဆုံးဒါယူသားလေးဆိုတဲ့တော်ရရှင်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးချင်ပါတယ်သူက view ရဖွဲ့သားတွေအားလုံးကျမ်းမာကြပါစေလို့ဆုတောင်းလိုက်ပါတယ်ဆိုပြီးတော့အခက်ခဲတွေကြာက view တွေအတွက်ဆုတောင်းပေးလာပါတယ်ဒီဒါယူသားလေးဆိုတဲ့တော်ရရှင်ထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့သူရဲ့အခက်ခဲကိုမြန်မာနိုင်ငံကလူငယ်တွေသိရှိပြီးတော့အခြေအနေမှန်တွေကိုသဘောပေါက်စေဖို့အတွက်သူရင်ဖွင့်အကြောင်းကြားခြင်းဖြစ်ပါတယ်ဆိုပြီးတော့အခုလိုသူထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့အခက်ခဲတွေကိုရေးလာပါတယ
်ကျွန်တော် VOA ကိုနားထောင်ခဲ့တာ14နှစ်သားရရပါအခုအသက်က32နှစ်ရှိပါပြီအခုညီတောင်းကျင်လို့ပါကိုယ်နိုင်ငံမှာအလုပ်ကိုင်မရှိတာကိုအခွင့်ကောင်းယူပြီးထိုင်းမှာမတရားစီခိုင်းခံရပါတယ်လက်သီးလက်မောင်းတန်းပြီးတော့ဆဲဆူချိန်ပေါင်းပြီးခိုင်းနေတာကိုခံရပါတယ်ကျွန်တော်တို့ဆင်းရဲလို့လူခွင့်ရေးမရှိတော့ဘူးလားဗျာဘယ်ကိုအကူညီတောင်းမှမသိလို့ VOA ကိုရင်ဖွင့်လိုက်တာပါထိုင်းတောင်ပိုင်းဟဲ့ရိုင်မြို့ချိုတီဝက်ငါးတက်တာဘူးဆက်ယုံမှာပါမြန်မာပြည်မှာစာချုပ်ချုပ်တုံးကပုတ်ပြက်မဟုတ်ပါဘူးဒီရောက်တော့ပုတ်ပြက်ကီလိုနဲ့တောင်းပါတယ်ထားပါတော့ဒါကိုကျွန်တော်မပြောတော့ပါဘူးကျွန်တော်တို့အားလုံးသိကျင်တာကကီလိုပါဘလို့ကီလိုနဲ့ချိန်မှန်းဘသူကမှအတိမပေးပါဘူးမနဲ့မိုးလင်းနဲ့အလုပ်ဝင်တာနဲ့ငရဲပြည်မှာလိုပါပဲဗျာသူတို့စိတ်ကောင်းတဲ့နေ့18ဘန်းလောက်ချစ်6ကီလိုလောက်ရပါတယ်စိတ်မကောင်းတဲ့နေ့25ဘန်းလောက်ချစ်4ကီလိုမကျော်ပါဘူးဘလို့ကီလိုနဲ့ချိန်တာလဲအတိမပေးပါဘူးမကျင်တဲ့လို့သွားတိုင်ရင်လဲအလကားပါပဲမြန်မာစကားပြန်ကပူဆိုးပါတယ်အားလုံးကိုကြောက်လန့်ပြီးတော့လုံနေကြရပါတယ်ကျွန်တော်ရဲ့စာလေးကိုမဖယ်လိုက်ပါနဲ့မြန်မာပြည်ကလူငယ်တွေပါတိအောင်ဖတ်ပေးစေချင်ပါတယ် VOA အဖွဲ့သားတွေအားလုံးကျမ်းမာကြပါစေဗျာ
ဟုတ်ကဲ့ပါထိုင်းနိုင်ငံကိုရောက်တဲ့ဒီတရားမဝင်တရားဝင်မြမရွှေပြောင်းလုပ်သားတွေအနေနဲ့အခုလိုမျိုးအခက်အခဲတွေကြုံရတဲ့အစားတွေမကြာခဏအရရှိတတ်ပါရဲ့နော် ဒီအခုဒါယုသားလေးဆိုတဲ့သောရရှင်နဲ့ထိုင်းနိုင်ငံဘက်အချမ်းမှာမြန်မာအလို့သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေနဲ့ဆက်သွယ်ပြီးတော့ဒီကိစ္စပေါ်မှာဆက်ပြီးတော့တိုင်ကြားမှုတွေရှိမရှိကျွန်မကတော့မသိလို့တိတိပပတော့ပြောလို့မရပါဘူး။ဒါပေမဲ့အဲ့လိုမျိုးအလို့သမားတွေကိုကူညီပေးနေတဲ့အဖွဲ့တွေမဲဆောက်မျိုးမှရှိပါတယ်။ဒါကြောင့်မလို့သူတို့ကိုဆက်သွယ်ကြည့်ပါလို့အကြံပြုချင်ပါတယ်နော်။သောရရှင်တွေရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်။ဒေးတောင်းလာတဲ့သောရရှင်တယောက်တောင်းဆိုထားတဲ့တခြင်းလေးနဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်။တခြင်းကောင်းလေးတစ်ပုဒ်မလို့စောင့်မျှော်ပြီးနားဆင်ပါနော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေးလက်ဆောင်ကဏ္ဍမှာဒေးတခြင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ခုတော့ဒေးတောင်းလာတဲ့သောရရှင်တောင်းဆိုထားတဲ့သချင်းလေးတကယ်တမ်းကျတော့ကျွန်မကဒီတစ်ပတ်မှာတခြားသချင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပြီးသားဖြစ်နေပြီမယ်ဒီသောရရှင်ရဲ့စာကကျွန်မဒီအစီအစဉ်အတွက်အတန်မသွင်းခင်လေးမှာချိန်မီရောက်လာခဲ့လို့ကျွန်မသူ့ရဲ့စာလေးကိုပဲကြားဖြတ်ပြီးတော့ဖတ်ပေးလိုက်ပါတယ်ဘာလို့လဲဆိုတော့သူကလည်းမွေးနေ့အတွက်တောင်းဆိုထားရဲဆိုတော့မွေးနေ့ကလည်းတော်တော်လေးနောက်ကျပြီးတော့ကြော်သွားမှာဆိုလိုပါမကြခဏအဲ့လိုမျိုးစာတွေကအတန်သွင်းပြီးတဲ့အချိန်မှာကက်ရောက်လာခင်မွေးနေ့ကကြော်သွားတယ်လို့ပါနော်စက်တင်ဘာလ18ရက်နေ့မှာကြာရောက်တဲ့52နှစ်မြောက်မွေးနေ့ရှင်အန်ကယ်ဦးအောင်စာနဲ့ရဲဘော်ရဲဘက်ဆွေမျိုးမိသင်္ဃာတွေ VOA အဖွဲ့ဝင်တွေအားလုံးတွေကျမတို့ကဝိုင်းဖွဲ့နားဆင်ဖို့အတွက်မြစ်တာဒီလက်ဆောင်တချင်းလေးတပုတ်ပါခြင်းပါတယ်ဆိုပြီးတော့ခိတမော်လမြိုင်ကိုရောက်နေတဲ့မေသူစာနဲ့တငယ်ချင်းတွေအဖွဲ့ကမြစ်တာဒီလက်ဆောင်ပါလာပါတယ်ရှင်ဆိုင်းထီဆိုင်ရဲ့မင်းခါယောက်ျားဆိုတဲ့တချင်းလေးကျေးဇူးပြုပြီးတော့ထုတ်လွှင့်ပေးစေခြင်းပါတယ်တဲ့ဗီဒီယိုကိုထောက်ရအားပေးနေပါမယ်လို့ပြောလာပါတယ်။ဟုတ်ကဲ့ပါ။မမေသူစာနဲ့တငယ်ချင်းများဗီဒီယိုကိုထောက်ဆင်အားပေးမယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်။ဒီတော့ဒီသောရရှင်တောင်းဆိုထားတဲ့ဆိုင်းတီဆိုင်ရဲ့မင်းခါယောက်ျားဆိုတဲ့တချင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်လိုက်ပါတယ်ရှင်။သူတို့မွေးနေ့အတွက်ဒီတချင်းလက်ဆောင်ပေါ်ပါလာတဲ့အသက်52နှစ်ပြည့်သွားတဲ့အန်ကယ်ဦးအောင်စာတယောက်ဒီမွေးနေ့ကစပြီးတော့စိတ်ချမ်းသာကိုကျမ်းမာရှိပါစေလို့ဗီဒီယိုအဖွဲ့သားတွေကဆုတောင်းပေးချင်ပါတယ်ရှင်။ဆိုင်းတီဆိုင်တီဆိုတဲ့မင်းခါယောက်ျားဆိုတဲ့တချင်းလေးသောရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်ပါလေနော
်ချွေဘိုးစီသားမကြရတဲ့အဝေးမှာတော်ဝင်လွယ်ကစစ်ကြောင်းခဏရဒီတော့မပြန်နိုင်နဲ့မင်းခါရောက်ကြကိုရဲပါကိုရဲပါမျောမှမီလွန်ရပါနေရောင်မမြင်နဲ့ရိတ်ကြည့်တော့တော့ညာတော်ရမှမပြောတဲ့မင်းခါရောက်ကြကိုရဲပါကိုရဲပါမြင်းကလေးနဲ့ညာလေးမြင်းခါငါအဖော်အပေါင်းများနဲ့ထွက်ကစားတယ်အခိုင်မာဘောရွှေမင်းသမီးလေးရောင်လို့ဒီရမလားတစ်ခါကလေးတော့လဲဝမ်းတော့အနေမိသားမမြင်နာကြလို့မင်းများတော့ပြီလား
စိုင်းရီနိုင်တီဆိုထားတဲ့မင်းခါယောက်ျားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငွေနဲ့ညာပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရရှင်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA Internet ဆာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာကတော့ bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ Ning le le nya le ning khang a apho apho nya ne twat ka sa de a khai ma pho shwe min the mi le yang lo rong ma a we yop the yop lo tu go the di ya mla
မအီဒနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုတော့ဒေသစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ Multi level marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ကုန်ပစ္စည်းဖြန့်ဖြူးမှုကိုပိတ်ပင်လိုက်တာဟာမှန်ပါသလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။မအင်ဂျင်နီယာကအခုကြီးတင်ဆက်ထားပါတယ်ခင်ဗျာ
။အခုရပိုင်းဒေါ်လာအပါဝင်နိုင်ငံခြားငွေစည်းတွေတက်တဆက်တဲ့ရွှေဈေးလောင်စာဈေးနဲ့အခြားဈေးနှုန်းတွေတက်နေချိန်ထူးခြားတဲ့သတင်းတစ်ပုဒ်ထွက်ပေါ်လာပါတယ်။အဲ့ဒါကတော့စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနဟာ Multi Level Marketing လို့ခေါ်တဲ့စင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချိရေးလုပ်ငန်းလုပ်ကင်တာကိုတားမြစ်ပိတ်ပင်လိုက်တဲ့သတင်းပါ။စီးပွားကုသန်းကထုတ်တဲ့အမိန့်ကြော်ညာစာမှာစက်တင်ဘာ18ရက်နေ့ကစပြီးအဲ့လိုစင်ပွားစနစ်နဲ့ဈေးကွက်ဖြန့်ချိရေးဆက်လုပ်နေဦးမယ်ဆိုရင်အရေးကြီးကုန်စည်နဲ့ဝန်ဆောင်မှုဥပဒေပုံမှန်9နဲ့အရေးယူမယ်လို့ဆိုပါတယ်။အဲ့ဒီပုံမှန်နဲ့သာအပြစ်ရှိကြောင်တွေ့ရှိအရေးယူခံရရင်ထောင်ဒဏ်3နှစ်အထိနဲ့ငွေဒဏ်ပါချမှတ်ခံရမယ့်သဘောရှိပါတယ်။ဒီစစ်မွားစနစ်နဲ့ဈေးကွက်ဖြန့်ချိရေးလုပ်ငန်းကြီးထဲမှာကုမ္ပဏီတရားကျော်ဝင်ရောက်လုပ်ကင်သူသောင်းနဲ့ချီရှိနေနိုင်ပြီးသူတို့ဖြန့်ဖြူးတာကိုဝယ်ယူသုံးစွဲတဲ့သူတွေကလည်းသိန်းနဲ့ချီရှိနေမှာမို့ကြီးမားတဲ့သက်ရောက်မှုရှိတယ်လို့ပြောနိုင်ပါတယ်။ Multi Level Marketing လို့ခေါ်တဲ့စစ်မွားစနစ်အကြောင်းဆွေးနွေးတင်ပြသွားပါမယ်
။ Multi Level Marketing လို့ခေါ်တဲ့စစ်မွားစနစ်နဲ့ဈေးကွက်ဖြန့်ချိတယ်ဆိုတာကုန်စည်တစ်ခုခုဒါမှမဟုတ်အများပြားကိုကြော်ညာရီတာမန်ဖြန့်ချီရေးစနစ်တွေနဲ့ဖြန့်ချီတာမျိုးမဟုတ်ဘဲလူတွေကိုတိမ့်သွင်းပြီးဖြန့်ချီရောင်းချတဲ့စနစ်လို့လွယ်လွယ်ပြောနိုင်ပါတယ်။လူတယောက်ဟာအဲ့ဒီကုမ္ပဏီကိုရောက်သွားရင်အရင်ဆုံးအဖွဲ့ဝင်ဖြစ်ပါဝင်ဖို့လိုပါတယ်။အဖွဲ့ဝင်ဖြစ်ပါဝင်နိုင်ဖို့တတ်မှတ်ချက်ကတော့ကုမ္ပဏီတစ်ခုနဲ့တစ်ခုမတူပါဘူး။တချို့ကုမ္ပဏီတွေမှာကုန်ပစ္စည်းနည်းနည်းပိုးဝယ်လိုက်တာနဲ့အဖွဲ့ဝင်ဖြစ်နိုင်ပေမဲ့တချို့ကုမ္ပဏီတွေမှာတော့သိမ်းရာနဲ့ချီတန်ဖိုးရှိပစ္စည်းတွေဝယ်မှအဖွဲ့ဝင်ဖြစ်ရတာမျိုးလည်းရှိပါတယ်။အဖွဲ့ဝင်ဖြစ်ပြီးရင်အဲ့ဒီလူဟာနောက်ထပ်အဖွဲ့ဝင်သစ်တွေရအောင်ရှာဖွေစည်းရုံးရပါတယ်။ကုမ္ပဏီကဖြန့်ဖြူးတဲ့ပစ္စည်းတွေကိုသူ့လိုပဲဝယ်လာအောင်အဖွဲ့ဝင်သစ်ကိုစည်းရုံးရတာမျိုးပါ။တပြိုင်နက်တည်းအဖွဲ့ဝင်အဆင့်မရောက်ပေမဲ့ကုန်ပစ္စည်းနည်းနည်းပါပါကုန်အောင်ရောင်းချရတာမျိုးလည်းလုပ်ရပါတယ်။အဲ့ဒီလိုအဖွဲ့ဝင်သစ်စည်းရုံးနိုင်မှုကုန်ပစ္စည်းရောင်းချနိုင်တဲ့အရေးအတွက်ကိုမူတည်ပြီးအဲ့ဒီလူတွေကိုအမှတ်ပေးစနစ်ကျင့်သုံးပါတယ်။ကိုစည်းရုံးထားတဲ့လူဟာနောက်ထပ်အဖွဲ့ဝင်သစ်တွေကိုစည်းရုံးရင်ကို့အတွက်လည်းအမှတ်တချို့ရတဲ့စနစ်ကျင့်သုံးပါတယ်။ကိုစည်းရုံးထားတဲ့လူကနေတဆင့်စင်ပွားစင်ပွားလူတွေတိုးပွားလာသလောက်ကိုကအမှတ်တွေရနေမှာဖြစ်ပြီးတတ်မှတ်ထားတဲ့အမှတ်တစ်စုံတစ်ခုရောက်သွားရင်အဲ့ဒီလူကိုနာမည်လှလှပေးထားတဲ့အဆင့်တစ်ခုတတ်မှတ်ပေးပြီးတချို့ကုမ္ပဏီတွေမှာဆိုလစဉ်ဝင်ငွေမျိုးမျိုးမြက်မြက်ရတဲ့သူတွေဖြစ်လာစေပါတယ်။ MLM ကိစ္စမှာဖြန့်ဖြူးတဲ့စနစ်ကအဓိကပြဿနာမဟုတ်ဘဲဖြန့်ဖြူးတဲ့ကုန်ပစ္စည်းတွေရဲ့အမျိုးအစားဈေးနှုန်းနဲ့ဘယ်လိုစည်းရုံးရောင်းချသလဲဆိုတာတကယ်ပြဿနာပါ။လက်ရှိမြန်မာနိုင်ငံထဲရောက်နေတဲ့စင်ပွားစနစ်လုတ်ကင်နေတဲ့ကုမ္ပဏီအများစုကြီးဟာစေဝါဒါမှမဟုတ်စေဝါလို့နာမည်ခံမထားတဲ့ဒက်စာဒါမှမဟုတ်ကျန်းမာရေးနဲ့သက်ဆိုင်တယ်လို့ဆိုတဲ့အလှကုန်နဲ့လူသုံးကုန်ပစ္စည်းစတာတွေဖြစ်နေတာတွေ့ရပါတယ်။ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်။တာမန်ကုန်ပစ္စည်းတွေမှာသူ့ထုတ်ကုန်အရေးအသွေးနဲ့သူ့ဈေးနှုန်းပြန်မျှသတ်မှတ်ချက်တွေရှိပြီးသားမို့သူနဲ့အမျိုးအစားတူအမှတ်တစိမ့်လောက်ပဲကွဲတဲ့ကုန်ပစ္စည်းတွေကိုဈေးနှုန်းမတန်တဆမြင့်တင်ရောင်းချလို့မရနိုင်ပါဘူ
း။ဈေးဝါဒါမှမဟုတ်ဓာတ်စာဒါမှမဟုတ်ကျန်းမာရေးကိုအထောက်အကူဖြစ်စေတဲ့အလှကုန်လူသုံးကုန်တွေကတော့အဲ့ဒီကုန်ပစ္စည်းတွေရဲ့အာဏိသင်တွေကိုပြောပြီးဈေးနှုန်းမတန်တဆမြင့်တင်နိုင်လို့ပါပဲ။နမူနာအဖြစ်လွန်ခဲ့တဲ့အနှစ်20ဝန်းကျင်လောက်ကမြန်မာနိုင်ငံမှာနာမည်ကြီးတဲ့လင်းစည်းဆေးတောက်တွေလင်းစည်းနဲ့လှုပ်ထားပါတယ်ဆိုတော့စားတော့ကုန်တဲ့လူသုံးကုန်တွေကိုပြသနိုင်ပါတယ်။အဲ့ဒီကုန်ပစ္စည်းတွေကိုထိုင်ဝမ်အခြေစိုက်ရှိုင်းဟုတ်ကုမ္ပဏီကစင်ပွားစနစ်နဲ့ဖြန့်မြူပြီးမြန်မာပြည်မှာအကြီးအကျယ်အောင်မြင်မှုရအကြီးအကျယ်အငင်းပွားရတဲ့ပြဿနာတစ်ခုဖြစ်စေခဲ့ပါတယ်။လုပ်ပုံကိုင်ဝန်ဤစနစ်ကတော့အဖွဲ့ဝင်သစ်တွေမစုဆောင်ခင်အကျိုးဆွေးနွေးပွဲဟောပြောပွဲဆွဲတဲ့ပွဲတွေလုပ်ပါတယ်။အဲ့ဒီပွဲတွေမှာလင်းစည်းဆေးတောက်နဲ့အခြားကုန်ပစ္စည်းတွေရဲ့ကျန်းမာရေးအပေါ်ဘယ်လိုကောင်းမွန်ကြောင်းပြောဆိုစေပါတယ်။အဲ့ဒီဆေးတောက်တောက်ပြီးကင်ဆာယောဂါဘလို့သက်သာစေတယ် AIDS ကိုဘလို့ဟန့်တားနိုင်တယ်အခြားယောဂါတွေကိုလည်းဘလို့ကောင်းမွန်စေတယ်စသဖြင့်ပြောဆိုရတဲ့ဗီဒီယိုပြပြီးစီးရုံးပါတယ်
ဒါပေမဲ့တကယ်လက်တွေ့အဲ့ဒီလင်းစည်းနဲ့ဆက်ဆက်ပစ္စည်းတွေကိုမြန်မာနိုင်ငံ FDA မှာစေဝါးတွေဖြစ်မှတ်ပုံတင်တာမလုပ်ပါဘူးဒီလိုနဲ့အဖွဲ့ဝင်တွေဟာတအိမ်တက်ဆင်းလိုက်လံပြီးလင်းစည်းဆေးဘလောက်စွမ်းကြောင်းအပေါင်းအာရင်တန်တန်တွေနဲ့ဟောပြောကင်ဆာယောဂါတွေကိုတိုက်ခိုင်း AIDS နဲ့အခြားယောဂါတွေကိုတိုက်ခိုင်းစတာတွေလုပ်ကြပါတော့တယ်။ဒါပေမဲ့တက်သည့်အထောက်အထားဖြစ်စေမဲ့စာရွက်စာရမ်းတွေမှာတော့အဲ့ဒီလိုယောဂါပျောက်ကင်းပါတယ်ဆိုတာရေးမထားပါဘူး။အဲ့ဒီအချိန်ကလင်းစည်းဆေးတောက်ဒပလင်းကျော်ဆေးတဖုံးစာကျပ်ငွေ 9,000 ကျော်လောက်နဲ့ရောင်းချပါတယ်။အလွန်ဈေးကြီးတဲ့နှုန်းမှာနောက်ပိုင်းယောဂါတွေနဲ့ပြဿနာတွေအမျိုးမျိုးတက်မီဒီယာတွေကနေဝေဖန်ရေးသားမှုမြင်မာလာမှအဲ့ဒီကုမ္ပဏီမြေအောက်ကိုအသာလေးရှို့သွားခဲ့ပါတယ်။နောက်ပိုင်းအစိုးရကျန်းမာရေးဝန်ကြီးဌာနကိုယ်တိုင်လင်းစည်းမှုတွေစိုက်ပျိုးပြီးလင်းစည်းဆေးတောက်တွေထုတ်လုပ်လာနိုင်ပါတယ်။ရှိုင်းဟုတ်ကုမ္ပဏီကထုတ်တဲ့လင်းစည်းဆေးတောက်ဘူးတွေနဲ့အာနိသင်ချင်းတူတဲ့ဝန်ကြီးဌာနထုတ်လင်းစည်းဆေးတောက်တဘူးဟာကျပ် 2,000 ကျော် 3,000 လောက်နဲ့ဖြန့်ဖြူးနိုင်ပါတယ်။ဒါကိုကြည့်ရင်စင်ပွားစနစ်နဲ့ဖြန့်ဖြူးတဲ့ကုမ္ပဏီဟာကုန်ပစ္စည်းတစ်ခုကိုလူတွေရဲ့မသိနားမလည်မှုအယုံသွင်းပြီးလိန်ညာအောင်စေခိုင်းမှုလောဘအားကိုအသုံးချပြီးဘလောက်မတော်မတရားအမျက်ထုတ်ခဲ့သလဲဆိုတာတွေ့နိုင်ပါတယ်။နောက်ပိုင်းပေါ်ပေါက်လာတဲ့စင်ပွားကုမ္ပဏီတွေဟာလည်းအဲ့ဒီခေတ်ကနာမည်အကြီးအကျယ်ကြီးခဲ့တဲ့လင်းစည်းဖြန့်တဲ့ကုမ္ပဏီနဲ့မတိမ်မရေပုံစံတူတွေများပါတယ
်။ခုဆိုရင်မာဒီလေဗယ်မားကတ်တင်းနဲ့ဖြန့်ဖြူးရေးလုပ်တဲ့ကုမ္ပဏီတချို့ဟာ FDA မှာထောက်ခံချက်မယူပဲစီဝါလိုလိုဓာတ်စာလိုလိုကွန်ပျူတာဖြန့်ပြတာနဲ့ပတ်သက်ပြီးအစိုးရဘက်ကအရေးယူထားတာတရားစွဲထားတာလည်းရှိနေပါပြီ။တချို့စာသုံးသူဘက်ကနစ်နာလို့တိုင်ကြားထားပြီးတရားရုံးရောက်နေတဲ့အမှုတွေလည်းရှိနေပါတယ်။ပြဿနာကအဲ့ဒီလုပ်ငန်းကြီးထဲမှာမသိနားမလည်သူပြည်သူအများပြားဟာသားကောင်းနေတဲ့ဖွဲ့ပါဝင်နေကြရတာဖြစ်လို့အရေးယူကင်တွယ်ဖို့အလွန်ခက်ခဲတဲ့အခြေအနေဖြစ်နေရတာပါ။ဒါကြောင့်အခြားသောနိုင်ငံတွေနီးတူပြဿနာပေါင်းများစွာပေါက်ဖွားစေတဲ့စာသုံးသူပြည်သူတွေကိုကြီးကြီးကျယ်ကျယ်ထိခိုက်စေတဲ့မာဒီလေဗယ်မားကတ်တင်းစနစ်နဲ့ဖြန့်ဖြူးရေးလုပ်မှုကိုပိတ်ပင်လိုက်တာဟာကောင်းမွန်တဲ့ကိစ္စဖြစ်ပါကြောင်းဒီလိုလှုပ်ခြင်းအဖြစ်အခြားသောဈေးကွက်နဲ့ယင်းနှိမ့်နှမှုဆိုင်ရာတွေကိုလည်းထိခိုက်နိုင်စရာအကြောင်းမရှိပါကြောင်းတင်ပြလိုက်ရပါတယ
်။ဦးစီဒီအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOE မြန်မာပိုင်းကတနင်္လာနေ့မနေ့ဖက်အစီအစဉ်လေးဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ရမှာကတော့ထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်။ထူးထူးခြားခြားသတင်းတွေကိုမအီတဆင်နဲ့ကိုငင်းချမ်းတို့ကတင်ပြထားပါတယ်ခင်ဗျာ
။မြေကပြောင်စု Texas ပြည်နယ် Plano မြို့ကရှီးတာဆောင်အိမ်ကြီးတစ်လုံးကိုဆက်ပြီးတော့ထိန်းသိမ်းနိုင်ဖို့အတွက်အလုံးလိုက်ရွှေ့ပြောင်းခဲ့ပါတယ်။ Collinwood House လို့နာမည်ပေးထားတဲ့အိမ်ကြီးကိုဒေါ်လာ2သိန်းခွဲအကုန်ကျခံပြီးတော့နေရာတစ်ခုပြောင်းခဲ့တာပါ။ဒီအိမ်ကို1862ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးတော့နှစ်ထပ်အမြင့်ရှိတဲ့လေတော့အိမ်တစ်လုံးလည်းဖြစ်ပါတယ်။မနစ်ကတော့ဒီအိမ်ကြီးကိုပြန်ပြီးတော့ပြုပြင်ဖို့ပလန်နိုမြို့ကောင်စီမှာမဲခွဲဆုံးဖြတ်ခဲ့ပြီးတော့ဒေါ်လာ200,000ခွဲလောက်ကုန်ကျမှာဖြစ်တဲ့အတွက်မဲဆန္ဒရှင်တွေကပယ်ချခဲ့ပါတယ်။ဒီအိမ်ကြီးကိုဟက်ကတ်လေတော့မှာထားရှိမှာဖြစ်ပြီးတော့နောက်ပိုင်းမှာပြန်ပြီးတော့ပြင်ဆင်ပြီးပြသထားမှာလည်းဖြစ်ပါတယ်ရှင်။
လန်ဒန်မြို့က traffic ကယင်မြင်ကချင်းသေးရုပ်ကြီး၄ခုနာမှာစကားပြောတတ်တဲ့ချင်းသေးကြီးတကောင်ရောက်နေပါတယ်။တခြားချင်းသေးရုပ်တွေကခြေရုပ်တွေဖြစ်ပြီးတော့အခုချင်းသေးကတော့သင်ယူနိုင်စွမ်းရှိတဲ့အစင့်မြင့် AI နီးပညာသုံးအနီရောင်မီးထွန်းထားတဲ့ plaster ချင်းသေးရုပ်ဖြစ်ပါတယ်။ဒီချင်းသေးရုပ်ကြီးရှေ့မှာကျေးဇူးပြု၍အစာကျွေးပါဆိုတဲ့စာသားကိုရေးသားထားပြီးတော့စာလုံးလေးတွေရိုက်ထည့်ဖို့ကွန်ပျူတာဖန်သားပြင်တစ်ခုဖန်တီးထားပါတယ်။လူတွေကစာလုံးလေးတွေရိုက်ထည့်လိုက်တဲ့အခါအဲ့ဒီစာလုံးလေးတွေပေါ်အခြေခံပြီးချင်းသေးကြီးကကဗျာလေးတစ်ပုဒ်ဆက်ပြီးနိုင်ပါတယ်။အဲ့ဒီနောက်ချင်းသေးကဒီကဗျာကိုရွတ်ပြနိုင်ပါတယ်။နှစ်စဉ်လန်ဒန်မှာကျင်းပတဲ့ဒီဇိုင်းပြပွဲအတွက်ဖန်တီးခဲ့တာဖြစ်ပါတယ်။ဒီဇိုင်းပညာရှင် S. Devlin နဲ့ Google အနုပညာနဲ့ယဉ်ကျေးမှုဌာနကပူးပေါင်းဖန်တီးတာဖြစ်ပြီးတော့စက်တင်ဘာလ23ရက်နေ့အထိပြသထားမှာပါ။
ဒီမြောက်ကနေဗာဒပြည်နယ်မှာရှိတဲ့ဒေါင်းဆောင်မြို့တစ်မြို့ဆိုပြီးတော့မကောင်းမှုမျိုးစုံရနိုင်တဲ့မြို့ဆိုပြီးနာမည်ကြီးတဲ့ Las Vegas မြို့မှာကဘာလက်ခီးသွားတွေကိုဆွဲဆောင်ဖို့အတွက်အခုနောက်ဆုံးဖွင့်လိုက်တာကတော့ဆေးကြောက်ပြလိုက်ပဲဖြစ်ပါတယ်။အဲ့ဒီဆေးကြောက်ပြလိုက်ဟာအများပြည်သူလာရောက်နိုင်တဲ့နေရာဖြစ်တဲ့အတွက်ဆေးကြောက်တွေတရားဝင်ဝယ်ယူသုံးစွဲခွင့်ရမှာမဟုတ်ပေမဲ့လည်းဆေးကြောက်နဲ့ပတ်သက်တဲ့အကြောင်းအရာအမှုပညာလက်ရာဆေးကြောက်အပင်အတုတွေကိုလည်းဖန်လောင်အိမ်ထဲမှာဘယ်လိုစိုက်တယ်လဲဆိုတာကိုလည်းပြသထားမှာပါ။နဗာဒပြည်နယ်မှာဆေးကြောက်ကိုတရားဝင်ဖျော်ဖြေအတွက်ဝယ်ယူသုံးစွဲခွင့်ပေးလိုက်ပေမဲ့လည်းအများပြည်သူအတွက်ဖွင့်လှစ်ထားတဲ့ပြတိုင်လိုနေရာမှာတော့အတားမြင်ထားပါတယ်။
အဲအကြောင်းစေးကြဝယ်လို့သူတွေအတွက်ဒီပြတဲ့ကနေရောင်းတဲ့ဆန်တွေကိုကြိုပို့ပေးမဲ့ကားတွေစီစဉ်ထားပါတယ်။တခြားပြတဲ့တွေလိုပဲစေးကြောင်းနဲ့ပတ်သက်တဲ့ဘူးတုဒ္ဒရပွဲရာတွေကိုရှင်းပြထားသလိုလူမှုကွန်ရက်တွေမှာဒီပြတဲ့အကြောင်းလူပြောများလာစေဖို့လည်းစီစဉ်ထားပါတယ်။အဲ့ဒီအတွက်ပွချွန်းစေးလိပ်ပုံစံအကြီးကြီးတစ်ခုတိစောက်ထားသလိုအလင်းရောင်နဲ့နောက်ခံတွေကိုလည်းဓာတ်ပုံရိုက်လို့ကောင်းအောင်စီစဉ်ပေးထားပါတယ်ရှင်။
သူကြဆံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအစီအစဉ်ဒီမှာနားတော်တာဆင်နိုင်ကြပါတယ်ခင်ဗျာ
လူမှုကွန်ရက်တွေပေါ်မှာတွေ့နေရတဲ့မြန်မာနိုင်ငံကရာဇဝတ်မှုတွေမှာတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့ရဲအာဏာပိုင်တို့ဘက်ကအားနည်းချက်တွေရဲလုံငန်းပိုင်းဆိုင်ရာပြက်ကွက်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့မကြမကြဆွဆွဲချက်တွေအတော်များများရှိနေပါတယ်။မြန်မာနိုင်ငံမှာဆေးဥချွေကာလာတလျှောက်လုံးစစ်ထောက်လိုင်းရင်းနဲ့စစ်တပ်ကနေရာယူတွင်ကျေခဲ့တာမို့လို့ရဲတပ်ဖွဲ့တွေရဲ့အခန်းကဏ္ဍအားနည်းခဲ့ရပေမဲ့ဒီမိုကရေစီမျိုးပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူ့ရဲတပ်ဖွဲ့ဟာအင်မတန်ကိုအရေးပါပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူ့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးနဲ့ရဲလုံငန်းပိုင်းဆိုင်ရာတိုးတက်အားကောင်းမှုတွေအခုဘလို့အခြေအနေမှာရှိနေပါပြီလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့သဘောထားအမြင်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
နေပန်အင်္ဂါညဒဲရိုက်လီလန်းအစီအစဉ်မှာပါဝင်ဝင်ရောက်ပြီးတော့ဆွေးနွေးလို့သူတွေ VOA ကိုည9:00နာရီမှတိုင်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာ VOA American တန်ကအခုမနေ့ဖက်ထုတ်လွှင့်ပေးနေတဲ့တနာ ይ စာအစီအစဉ်ကိုမနေ့7:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရခင်ဗျာပြည်ဝင်မြန်မာပိုင်းကတနင်္လာနေ့မနက်ခင်းစီစဉ်နေဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။ခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်စင်းအတင်းသွင်းခံရသူ Brett Kavanaugh က1982ခုနှစ်တုန်းကလိင်မှုဆိုင်ရာအကြမ်းဖက်ခဲ့တယ်လို့ဆွဆွဲပြောဆိုနေတဲ့ Christine Blasey Ford ကအထက်လွှတ်တော်တရားရေးကော်မတီရှေ့မှာစက်တပရီမနက်ပိုင်းကျရင်အများပြည်သူရှေ့မှာထွက်ဆိုမှာဖြစ်ကြောင်းသူရဲ့ရှေ့နေတွေကပြောပါတယ်ဒါပေမဲ့အခုလိုထွက်ဆိုဖို့အတွက်ဘလို့အခြေအနေတွေတတ်မှတ်ပေးရမယ်ဆိုရဲအသေးစိတ်ကိုတော့ညှိနှိုင်းနေကြဆဲဖြစ်ပါတယ်ကမ္ဘာကောင်းဆောင်အများပြားတက်ရောက်မယ်မင်ကွန်းပြောကြမယ်83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံအစီအစဉ်ကိုအင်ကာနေ့မှာစတင်မှာဖြစ်ပါတယ်အစ်မင်းကောင်းဆောင်တွေတက်ရောက်မယ်သတင်းပတ်တွင်အစည်းအဝေးလှုပ်ဖို့အတွက်ပန်ကြားချက်ပေါင်း342ခုကိုလက်ခံရရှိထားတယ်လို့ကုလသမဂ္ဂပြောခွင့်ရကပြောပါတယ်အစည်းအဝေးလုပ်မယ့်အကြောင်းအရာတွေထဲမှာ Syria, Libya, Yemen, Mali နဲ့ဘဟုအာဖရိကသမ္မတနိုင်ငံတွေကပဋိပက္ခအပြင်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်တာပါပါဝင်ပါတယ်ကမ္ဘာမှာအကြီးမားဆုံးကျန်းမာရေးစောင့်ရှောက်မှုအာမခံအစီအစဉ်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတနင်္ဂနွေနေ့မှာစတင်လိုက်ပါတယ်။နောက်နှစ်ကျင်းပမယ့်အထွေထွေရွေးကောက်ပွဲတွေမတိုင်ခင်ဒီအစီအစဉ်ကိုစတင်လိုက်တာဖြစ်ပြီးအစင်းရဲဆုံးနိုင်ငံသားတန်ပေါင်း900ကိုအခမဲ့ကျန်းမာရေးစောင့်ရှောက်မှုပေးရမယ်လို့အာမခံထားပါတယ်။မလေးရှားနိုင်ငံမှာတောက်ကြံတဲ့စနေနေ့ရက်ပြုလုပ်တဲ့အထူးစစ်ဆင်ရေးတွေမှာနိုင်ငံခြားသား900ကျော်ကိုဖမ်းဆီးရမိခဲ့ပြီးဒီထဲမှာမြန်မာကအနည်းဆုံး40လောက်ပါဝင်နေပါတယ်။မလေးတောင်ပိုင်းစိုက်ဘာဂျာယာနဲ့ဆီလန်ကောပြည်နယ်တွေမှာမလေးရှားလူမှုကြီးကြပ်ရေးတာဝန်ရှိသူတွေနဲ့အထူးတိုက်ခိုက်ရေးတပ်ဖွဲ့တွေပူးပေါင်းပြီးတော့စက်တင်ဘာ27နဲ့2ရက်နေ့တွေမှာပြုလုပ်ခဲ့တာဖြစ်ပါတယ်။
ဒါကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းအချင်းချင်းကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Barnes ဖြစ်ပါတယ်။ VOA ရဲ့တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေတန်လွှင့်ပေးခဲ့တာပါ။ VOA ကိုနားဆင်ကြည့်ရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာကတောတချင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးနေ့တည်မှာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.